Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးရညတညဖြစ်ပါစေမြတ်အမေရိကန်ပြည်အစုဝါရှင်တန်ဒီစီမြို့တော် VOA American အတန်ကနေ2022ခုနှစ်နိုဝင်ဘာ4ရက်ဂျာတာရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9မီတာ1925 30နှစ်အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်လိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရာသီဥတုညင်ညာမှုပပျောက်ဆင်းမဲ့အစီအစဉ်တစ်ခုကိုကုလသမဂ္ဂညီလာခံမှာပြောကြားခဲ့ပါတယ်စစ်ကောင်စီကိုစန့်ကျင်တဲ့ဘာသာရေးအဖွဲ့အစည်းတွေကဖိနှိပ်ခံနေရတယ်လို့ဘာသာရေးခေါင်းဆောင်တွေကပြောပါတယ်မြန်မာစစ်တပ်ပိုင်းမိုင်းတဲဆက်သွယ်ရေးကုမ္ပဏီကအရာရှိကြီးတူပြစ်ဒဏ်ခံခဲ့ရပါတယ်ဒီသတင်းတွေအပါအဝင်တခြားထစ်တန်းရောက်သတင်းတွေကိုတော့အမှတ်များသိအောင်နဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ
ဟုတ်ကဲ့ပါအခုညပိုင်းနောက်ဆင်ရမယ့်သတင်းတွေမှာတော့သခိုင်းတိုင်းကလေးမျိုးနယ်ကဒီအနီးနားကျေးရွာတွေမှာစစ်တပ်ကလိုက်လံဖမ်းဆီးနေရတဲ့ပတ်သက်ပြီ
းအခုကျွန်တော်တို့ဒီကလောက်တော့ကြားပြလောက်တော့အလုံးပေါင်း5ရောက်6ရောက်တော့ခေါ်တော့ပြီဒီလိုဖုန်းကြောင်းနေရပေါ့ခေါ်ကြတာတော့ဒီ6လေးကဖုန်းကြောင်းတစ်ကြောင်းကခေါ်သွားတာဒီဒီကန်ဆတ်တော့က
လက်ချောင်းကျေးရွာတော်တူပြောတော့ဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမချခင်မှာနောက်ဆင်ရမှာပါဒါပြင်ရှမ်းပြည်နယ်ဖဲခုံမြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တွေကြားမှာ3ရက်ကြာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းတခါရခိုင်ပြည်နယ်တန်တွဲမြို့မှာတော့ PDF တွေကိုထောက်ပံ့နေဆိုပြီးတော့အမျိုးသမီးငယ်3ဦးကိုဖမ်းဆီးထားတဲ့အကြောင်းပါဝင်စီးပွားရေးလုပ်ငန်းတွေအနေနဲ့ချက်သိန်း200ထိပဲငွေသားနဲ့ပေးချရမယ်ဆိုတဲ့ကန့်သက်ချက်တွေကြောင့်ဘယ်လိုအကျိုးသက်ရောက်မှုတွေဖြစ်လာနိုင်လဲဆိုတဲ့သတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီကြောင်းနေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အမှတ်များစွာအောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ကဘာကြီးစိန်လန်းဆိုပြည်ရေးကိုဦးတည်တဲ့ကဘာလုံးဆိုင်ရာအခြေခံဆောက်အုံစီမံကိန်းကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကုလသမဂ္ဂရာသီဥတုညီလာခံအတွင်းတင်ပြခဲ့တာမှာ2050ခုနှစ်မှာရေရှည်တည်တံ့ပြီးလေတုညံ့ညမ်းမှုလုံးဝပပျောက်သွားစေတဲ့အပြင်တရုတ်တို့ရဲ့ကဘာလန်းစီမံကိန်းအတွက်တခြားရွေးချယ်စရာညီလာခံတစ်ခုဖြစ်တယ်လို့COP26 ညီလာခံမှာပြုလုပ်တဲ့ဆွေးနွေးပွဲတွင်ပြောပါတယ်ပုံမကောင်းမအောင်ပြန်လဲတိဆောက်ချင်းစီမံကိန်းစိန်လန်းတန့်ရှင်းတဲ့ဗြိတိန်ရဲ့စီမံကိန်းကဘာကြီးရဲ့ဝင်ပေါက်စိန်လန်းတန့်ရှင်းခြင်းစတဲ့အစီအစဉ်တွေဟာအရေးအသွေးကောင်းမွန်ပြီးရေရှည်တည်တတ်မဲ့အခြေခံအဆောက်အုံတိဆောက်ရေးအတွက် G7 နိုင်ငံတွေနဲ့မိတ်ဖက်နိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်ကြိုးစားမှုဖြစ်တယ်လို့ဂလာစကိုမြို့မှာကျင်းပတဲ့ဆွေးနွေးပွဲအတွင်းသမ္မတဘိုင်ဒန်ကပြောပါတယ်ကမ္ဘာကြီးပူနွေးလာမှုကို 1.5 ဒီဂရီဆယ်လ်ဆီယပ်စ်အောက်မှာထားရှိနိုင်ရေးသဘောတူညီချက်ကိုသမ္မတဘိုင်ဒန်နဲ့တခြားကမ္ဘာခေါင်းဆောင်100ကျော်ကလက်မှတ်ရေးထိုးခဲ့ကြပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်စံတန်ဖိုးကိုအလေးထားပြီးအရေးအသွေးကောင်းမွန်တဲ့အခြေခံအဆောက်အုံတွေတိဆောက်ရေးဆိုင်ရာစီမံကိန်းတွေကိုငွေကြေးထောက်ပံ့ပေးမယ်သူရဲ့ B3W လို့ခေါ်တဲ့ပုံမှန်ကောင်းမွန်အောင်ပြန်လည်တိဆောက်ခြင်းအစီအစဉ်ကို G7 ဆက်မှုထိပ်သီး9နိုင်ငံနဲ့ရဲ့ထိပ်သီးဆိုးဘက်မှာသမ္မတဘိုင်ဒန်ကစတင်ချပြခဲ့တာပါဒါဟာတရုတ်နိုင်ငံကလှုပ်ဆောင်နေတဲ့ Belt and Road Initiative ခပ်ပလမ်းမစီမံကိန်းနဲ့မတူတဲ့တည်တာတဲ့တခြားရွေးချယ်စရာနည်းလမ်းတစ်ခုဖြစ်ပါတယ်ခင်ဗျာ
American ပြည်ထောင်စု New Jersey ပြည်နယ်အုပ်ချုပ်ရေးမှူးရွေးချယ်ပွဲမှာလက်ရှိဒီမိုကရက်အုပ်ချုပ်ရေးမှူး Phil Murphy က Republican ပြိုင်ဘက် Jack Chatterley ကိုမဆူစလောက်နဲ့ကပ်ပြီးတော့အနိုင်ရလိုက်ပါတယ်။ဒါဟာ New Jersey ပြည်နယ်မှာ44နှစ်အတွင်းမှာပထမဆုံးအကြိမ်ဒီမိုကရက်အုပ်ချုပ်ရေးမှူးတူသက်တမ်းနှစ်ခုဆက်တိုက်အနိုင်ရတာပါ။နောက်ဆုံးအချိန်ထိအကြိမ်နဲ့ရှင်ပြိုင်ခဲ့ရပြီးတော့မဲရီတွေ့တာကိုမနီဂျာသာပရီနီထိချင်းယူရေးတွေ့ခဲ့ရတယ်လို့နောက်ဆုံးမှအုပ်ချုပ်ရေးမှူးမာဖီကပြည်နယ်လွတ်တော်အမတ်ဟောင်းတူဖြစ်တဲ့ Chatterley ကိုမဆိုးသလောက်နဲ့အမဲအနိုင်ရလိုက်တာပါဒီတော့တွင်းမှာပဲ Virginia ပြည်နယ်မှာတော့နိုင်ငံရေးလောကရဲ့အခုမှဝင်လာတဲ့စီးပွားရေးလုပ်ငန်းရှင် Republican Glenn Youngkin ကဒီမိုကရက်ပြိုင်ဘက် Terry McAuliffe ကိုအနိုင်ရသွားပါတယ်ဒါဟာသမ္မတဘိုင်ဒန်အပေါ်မှာလူထုထောက်ခံမှုယွနှင်းလာတဲ့အတွက်ပါတီအတွက်ပါထိခိုက်မှုတွေဖြစ်စေတယ်ဆိုပြီးတော့ပြောဆိုဝေဖန်သူတွေနဲ့စိုးရိမ်မှုတွေလည်းရှိပါတယ်။ဒီနေ့အတွင်းမှာအခုလိုပြည်နယ်အလိုက်အုပ်ချုပ်ရေးမှုရွေးကောက်ပွဲတွေကတော့သမ္မတဘိုင်ဒန်သမ္မတတာဝန်ဆက်ယူပြီးတဲ့နောက်ပိုင်းဒီမိုကရက်တွေအပေါ်မှာလူထုထောက်ခံမှုအခြေအနေနဲ့ပတ်သက်လို့ပထမဆုံးစံသက်ခံရတဲ့ကြီးမားတဲ့စင်ခေါ်မှုတွေပဲဖြစ်ပါတယ်ရှင်။
မြန်မာစစ်တပ်ပိုင်းဆက်သွယ်ရေးကုမ္ပဏီမိုက်တဲကအရာရှိတဦးရန်ကုန်မြို့ကနေအနည်းမှာဒီကနေ့မနက်ပိုင်းကတရက်နဲ့ပြစ်တပ်လုံးချခံရတဲ့အကြောင်းစစ်ကောင်စီပြန်ကြားရေးကအတည်ပြုပြောဆိုပါတယ် မိုက်တက်ကုမ္ပဏီရဲ့ဗန္ဒာရေးအရာရှိချုပ်တာဝန်ယူထားသူအငင်းစားဗိုလ်မှူးတူဖြစ်တဲ့ဦးသိန်းအောင်ဟာမရန်ကုန်မြို့နယ်ခုနှစ်ရပ်ကွယ်သူ့နယ်အိမ်အင်းမှာပဲဇနီးနဲ့အတူလမ်းလျှောက်ပြန်လာတဲ့အချိန်လက်နက်ကင်အကြမ်းဖက်သမားရဲ့ပြစ်ခတ်မှုကြောင့်တင်းနှက်ထိမှန်တေဆုံးခဲ့ပြီးဇနီးဖြစ်သူကတော့ရန်ကုန်စေယုံကြီးမှာစေဝါကုသခံနေရတဲ့အကြောင်းစစ်ကောင်စီပြန်ကြားရေးကသတင်းမီဒီယာတွေကိုတုံ့ပြန်ဖြေကြားထားပါတယ်။မကြသေးခင်လပိုင်းအတွင်းကမိုက်တက်ဆက်သွယ်ရေးကုမ္ပဏီရဲ့တာဝါတိုင်းတွေကိုပြစ်မှတ်ထားတိုက်ခတ်မှုတွေတိုးလာခဲ့ပြီးအခုကုမ္ပဏီထိပ်တန်းအရာရှိတဦးကိုလုတ်ကြံမှုပေါ်ပေါက်လာခဲ့တာပါ။ဖေဖော်ဝါရီလ၁ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဆက်တွဲအဖြစ်နဲ့အခုနောက်ပိုင်းမှာစစ်ကောင်စီတပ်ဖွဲ့တွေဘက်ကရောအရက်ဖက် PDF လက်နက်ကိုင်အဖွဲ့တွေဘက်ကပါအပြန်အလှန်ပြစ်ခတ်တပ်ဖြတ်မှုတွေဖြစ်ပေါ်နေတာဟာဥပဒေနဲ့မညီညွတ်တဲ့လုပ်ရဖြစ်ကြောင်းရန်ကုန်မြို့ကတရားလွတ်တော်ရှိနေတဦးကသုံးသပ်ပါတယ်။တရ
ားဥပဒေစိုးမိုးရေးဒီအလုံးစုံပြတ်တုံးနေတဲ့အနေအထားမျိုးပေါ့နော်။တကယ်တော့နိုင်ငံတကာညာပေါ့။နိုင်ငံတကာညာမှာလူ့ကျေးဇူးတစ်ခုမှာခုနကနိုင်ငံရေးနဲ့ပတ်သက်တဲ့အင်အားစုတွေအချင်းချင်းပေါ့။နိုင်ငံအာဏာကိုဒီရရှိနေတဲ့ရှင်ပြန်ရတာတွေအတွန်းထုံးရုံးကြရတာတွေသူနဲ့သူအာဏာကိုထိန်းသိမ်းတာတွေရယူတာတွေဒါတွေကတော့နိုင်ငံရေးသဘာဝအရာတော့ဒါရှိကြမှာပဲနိုင်ငံတိုင်းမှာ။ဒါမြန်မာနိုင်ငံနေနေတဲ့အနေနဲ့ကြုံနေဘူးကြီးဘူးပေါ့နော်။တို့တော့အရေးကြီးတာကအဲ့လိုဒီနိုင်ငံရေးအာဏာရယူပြီးအတွက်နိုင်ငံအင်အားစုချင်းချင်းရုံးကြံရတာကြောင့်ဒီလူ့ဘဝကြီးတစ်ခုလုံးနဲ့ဆိုင်တဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်စနစ်ကြီးကပြတ်သွားလို့မရဘူ
း။မိုင်းတဲထိတ်တန့်အရာရှိတူအသက်ခံရတဲ့ဖြစ်ရကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့ယာဒူးအကြီးဆုံးတာဝန်ရှိသူတူပထမဆုံးအချိန်လုံးကြံတပ်ဖြတ်ခံရတာလည်းဖြစ်ပါတယ်။သူကိုဘယ်လူပုဂ္ဂိုလ်ဘယ်အဖွဲ့အစည်းကလှုပ်ကြံတပ်ဖြတ်တယ်ဆိုတာတော့အတိအကျမသိရသေးပါဘူးခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်တာကိုလက်မခံတဲ့ဘာသာရေးဆိုင်ရာအဖွဲ့အစည်းမျိုးစုံကိုမြန်မာစစ်တပ်ကဖိနှိပ်ချုပ်ချယ်နှိမ်နင်းနေတယ်လို့ဘာသာရေးကောင်ဆောင်တွေကပြောပါတယ်မြန်မာနိုင်ငံတွင်းလူဦးရေ88ရာခိုင်နှုန်းကဗုဒ္ဓဘာသာကိုးကွယ်ပြီးတော့ခရစ်ယာန်အစ္စလာမ်ဟိန္ဒူနဲ့တခြားဘာသာကိုးကွယ်သူတွေလည်းရှိပါတယ်ဆရာနာသိမ်းမှုကိုစန့်ကျင်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြတဲ့အထက်မှာဗုဒ္ဓဘာသာဖုံးတော်ကြီးတွေမွတ်စလင်နဲ့ခရစ်ယာန်တွေလည်းပါဝင်ပါတယ်စစ်တပ်အာဏာသိမ်းပြီး6လအကြာကာလအတွင်းမှာစစ်တပ်ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေထဲမှာအော်တိုဘာလကုန်ပိုင်းလောက်ကချင်းပြည်နယ်တွင်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကိုတိုက်ခိုက်တာမှာအရက်သားနဲ့ဘာသာရေးဆိုင်ရာအဆောက်အဦတွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ဒေသဆိုင်ရာသတင်းရင်းမြစ်တွေကပြောပါတယ်ချင်းပြည်နယ်ရဲ့လူဦးရေ90ရာခိုင်နှုန်းကျော်ကခရစ်ယာန်ဘာသာကိုးကွယ်သူတွေဖြစ်တယ်လို့လည်းချင်းလူအခွင့်အရေးအဖွဲ့ကပြောပါတယ်စစ်ကောင်စီဘက်ကတော့စစ်တပ်ကအခုလိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတော့ဒေသဆိုင်ရာသတင်းတွေအပေါ်မှာညှင်းဆုပ်ခဲ့ပါတယ်ဒေသဆိုင်ရာအဖွဲ့တစ်ခုဖြစ်တဲ့မြန်မာလူအခွင့်အရေးကွန်ရက်ကတော့တနင်္လာနေ့ကကြေညာချက်တစ်စောင်ထုတ်ပြန်ပြီးတော့စေအုပ်စုဟာလူနည်းစုဘာသာရေးအဖွဲ့အစည်းတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အစဉ်အလာရှိတယ်လို့ရေးသားထားပါတယ်စစ်တပ်ရဲ့အာဏာသိမ်းမှုလုပ်ရက်ဟာတိုင်းပြည်တွင်းကဘာသာရေးအဖွဲ့အစည်းတွေအပေါ်ဆိုးဝါးတဲ့တယောက်မှုတွေရှိတယ်လို့လည်းနိုင်ငံတွင်းကဘာသာရေးခေါင်းဆောင်တွေကပြောပါတယ်ရှင်
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာဗီယိုအမေရိကန်အတန်းကနေကြာသပတေးနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုတိတိတသားကျဆင်းနေတာလာနေတာမှာနေ့စဉ်ကူးစက်မှုတို့900ခန့်လောက်အောက်မှာရှိနေတာ10ရက်ရှိသွားပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကူးစက်ရောဂါတပ်ဖြည့်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူမရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာမှာရေးသားထားပါတယ်တကယ်လို့သာကူးစက်မှုတို့900ခန့်လောက်အောက်14ရက်ဆက်တိုက်ရှိနေမယ်ဆိုရင်လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ COVID-19 တတိယလိုင်းကနေကျော်လွှားနိုင်ပြီဖြစ်ကြောင်းလည်းရေးသားထားပါတယ်ဒီတော့အတွင်းမှာပဲလွန်ခဲ့တဲ့24နာရီအတွင်းတက်ခွဲစမ်းသပ်မှုပေါင်း9,330ခုကိုပြုတ်လုခဲ့တာမှာ1,200ဦးမှာယောဂပိုးကူးစက်နေတာတွေ့ရှိခဲ့တယ်လို့စစ်ကောင်စီကျန်းမာရေးဌာနကဒီကနေ့ည8နာရီမှာထုတ်ပြန်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ22ဦးရှိခဲ့ပြီးစုစုပေါင်းသေဆုံးသူ 18,966 ဦးရှိသွားပြီဖြစ်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းမှာပဲစစ်ဆေးမှုတွေအရပိုးတွေ့ရခိုင်နှုန်းကတော့ 4.1% ရခိုင်နှုန်းရှိတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေနဲ့ပရဟိတလူမှုကွန်ရက်အသင်းတွေကတော့မြန်မာနိုင်ငံမှာအမှန်တကယ်ကူးစက်နေတဲ့ သူနဲ့တည်ဆုံးသူအရေးအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်တဲ့စီးရင်နေတဲ့ပုံများနိုင်ကြောင်းတုံ့တက်ပြောဆိုကြပါတယ်မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 ကာကွယ်ဆေးနှလုံးအပြည့်ထိုးပြီးသူ 9.39 တန်းရှိသွားပြီဖြစ်ပြီးတစ်ကြိမ်ထိုးပြီးသူကတော့6တန်းကျော်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနကထုတ်ပြန်ပါတယ်ခင်ဗျာ
ဥရောပတလွှားမှာဒီသတင်း၅ဘတ်ဆက်တိုက် COVID-19 ကူးစက်မှုတွေမြင့်တက်လာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့ WHO အစီရင်ခံစာအရတချို့နေရာတွေမှာ COVID ကူးစက်မှုနှုန်းကျဆင်းလာတာဒါမှမဟုတ်တက်နေတာရှိပေမဲ့ဥရောပတလွှားမှာကူးစက်မှုနှုန်းကတော့တိုးလာတာပါကာကွယ်ဆေးတွေထိုးထားပေမဲ့လည်းအချိန်နဲ့အမျှဆေးအာနီးသင်လျော့ချလာတာနဲ့အတူဥရောပမှာစောင်းရသည့်အတွင်လူတွေပိုပြီးတော့ရောဂါကူးစက်ဖျားနာမှာကိုလည်းကျန်းမာရေးပညာရှင်တွေကစိုးရိမ်နေပါတယ်တကဘာလုံးအတိုင်းတာနဲ့ဒီသတင်းပတ် COVID ကူးစက်မှုတွေ600ခန့်နှုန်းတိုးလာပြီးတော့ဥရောပမှာပြီးခဲ့တဲ့အပတ်အတွင်းက1800ခန့်နှုန်းတိုးလာပါတယ်။အထူးသဖြင့် Britain, Russia, Turkey နဲ့ Romania နိုင်ငံတွေမှာကူးစက်မှုနှုန်းပိုများတယ်လို့ WHO ကပြောပါတယ်။အရှေ့အလယ်ပိုင်းဒေသမှာတော့ကူးစက်မှု1200ခန့်နှုန်းကျဆင်းသွားပြီးတော့အရှေ့တောင်အာရှနဲ့ Africa နိုင်ငံတွေမှာ900ခန့်နှုန်းကျဆင်းသွားပါတယ်။တကဘာလုံးဒီသတင်းပတ် COVID ကူးစက်မှုအသစ်3သန်းနဲ့ COVID ကြောင့်တည်ဆုံတဲ့နှုန်းက800ခန့်နှုန်းမြင့်တက်လာတယ်လို့အစိုးရခန်းစာမှလည်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲချမ်းသာတဲ့နိုင်ငံတွေမှာအဖြစ်ကာကွယ်ဆေးတက်တရတလုံးထိုးနေတဲ့အချိန်ဆင်းရဲတဲ့နိုင်ငံတွေကာကွယ်ဆေးအလုံးအလောက်မရသေးတာကိုလည်း WHO ကဝေဖန်ပြောဆိုပါတယ်။အခုထိတကဘာလုံးအတိုင်းအတာနဲ့ COVID ကူးစက်ခံရသူ248သန်းကျော်နဲ့တည်ဆုံသူ5သန်းကျော်ရှိပြီဖြစ်ပါတယ်ရှင်။
COVID-19 ရောဂါတိုက်ဖျက်ရေးအစီအစဉ်တွေလုံးဝတိုးတက်ပြောင်းလဲသွားစေနိုင်တဲ့ကုသဆေးအဖြစ်ကမ္ဘာပထမဆုံးတောက်ဆေးကိုဗြိတိန်နိုင်ငံကခွင့်ပြုချက်ပေးလိုက်ပြီဖြစ်ပါတယ်။ COVID ကရောဂါတိုက်ဖျက်ရေးအစီအစဉ်တွေတိုးမြှင့်လုပ်ဆောင်ရေးအတွက်ရည်ရွယ်ပြီး Mark နဲ့ Richback Biotherapeutics ဆေးကုမ္ပဏီတို့ကဒီတောက်ဆေးကိုပူတွဲထုတ်လုပ်လိုက်ကြတာပါ။ COVID-19 ကူးစက်ခံထားရသူလူနာအနေနဲ့ရောဂါလက္ခဏာပြပြီး9ရက်အတွင်းမှာဒီဆေးကိုတောက်ခြင်းအပြင်သိတာတဲ့တိုးတက်ကောင်းမွန်မှုရတယ်ဆိုတာစမ်းသပ်တွေ့ရှိခဲ့ပြီးတဲ့နောက်မှာမော်နူပီရာဗီလို့ခေါ်တဲ့ဒီတောက်ဆေးကိုချက်ချင်းအသုံးပြုဖို့အတွက်ဗြိတိန်ဆေးဝါးနဲ့ကျန်းမာရေးဆိုင်ရာကွန်ပစ္စည်းများကြီးရှုစောင့်ကြရေးအဖွဲ့ MHRA ကညွှန်ကြားချက်ထုတ်ပြန်လိုက်တာပါဒါဟာ COVID-19 ရောဂါကုသရေးမှာတောက်ဆေးအဖြစ်ပထမဆုံးချင်းခွင့်ပြုချက်ရတဲ့ဆေးတစ်မျိုးဖြစ်ပြီးအမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကလည်းမကြခင်မှာခွင့်ပြုချက်ပေးဖို့ရှိနေပါတယ်ခင်ဗျာ
T20 ကမ္ဘာဖလားပွဲအဆင့်မှာပြိုင်ဘက်ပါကစ္စတန်ခရစ်ကက်အသင်းအနိုင်ရတာကိုချီးကျူးဂုဏ်ပြုခဲ့တယ်ဆိုရဲဆွဲချက်နဲ့အစ္စလမ်ဘာသာဝင်အ ਨੇ စုံ12ယောက်ကိုအိန္ဒိယရဲကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ RS ဆော်ဘွားများပြည်တော်စု UAE နိုင်ငံဒူဘိုင်းမှာပြီးခဲ့တဲ့သတင်းပတ်အောက်တိုဘာ24ရက်ကကျင်းပတဲ့ပြိုင်ပွဲအတွင်းမှာပါကစ္စတန်ခရစ်ကက်အသင်းကအိန္ဒိယအသင်းကိုအနိုင်ရခဲ့တာဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်မြသတင်းအောင်တို့ကြီးညာပေးသွားတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတာမှာဖြစ်ပါတယ်အရင်ဆုံးတော့သခိုင်းတိုင်းကလေးမြူဘကသတင်းနဲ့စကြပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေ၂ရက်ဇက်တိုက်တိုက်ပွဲဖြစ်ခဲ့တဲ့သခိုင်းတိုင်းကလေးမြူအနီးကနှချောင်းနှမြောင်းချောင်းကဆတဲ့ကြီးရွာတွေမှာစစ်ကောင်စီတပ်တွေတက်ဆွဲထားပြီးတော့ခြောက်ဖွေဖမ်းဆီးတာတွေကိုလုပ်နေပါတယ်ဒါပြင်နေနေမိရှုခံခဲ့ရတဲ့မကွေးတိုင်းနှန်းခါကြီးရွာကဘေးလွရာထွက်ပြေးပုန်းခူနေကြသူတွေဇေဝအခက်ခဲကြောင့်တကြီးရွယ်ကိုတချို့လည်းတည်ဆုံခဲ့ပါဗျ။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။နိုဝင်ဘာ၂ရက်နဲ့3ရက်တို့မှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့တဲ့စကိုင်းတိုင်းကလေးမြို့အနီးကနှချောင်းနှမြောင်းချောင်းခွကြီးရွာတွေထဲမှာစစ်တပ်ကတဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။ကြီးရွာသားတွေဟာစစ်ဘေးလွရာကိုတင်းချောင်နေရပြီးတချို့ကကြီးရွာဘုံကြီးကျောင်းမှာခိုးလုံနေရတာပါ။နှချောင်းကြီးရွာမှာခိုးလုံနေတဲ့စစ်ဘေးဆောင်မျိုးသားတချို့ကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့နှချောင်းကြီးရွာဒေသခံတူကပြောပါတယ်
။အခုနှချောင်းနှမြောင်းချောင်းခွာဤပါလည်းမရှိပါသေးဘူး။တစ်တာထက်တာတော့ကျွန်တော်တို့မကြားရသေးဘူး။ဒါပေမဲ့ဒီအရှိပိုင်းမှာမနည်းအောင်ကဖောက်သွားတဲ့အိမ်မှာဝင်ပြီးမှဖောက်နေတယ်သူကြီးရွာသားတွေအခုဒီရှောင်နေရတော့မှခင်ဗျာ။ဒီလိုရရှောင်းနေတဲ့ကများသောနာကဖုန်ကြောင်းမှလည်းဝင်မှဒီပီတူဝင်ခေါ်သွားတယ်ဗျဒီလာဒီလာသားတွေကအခုပြည်ပြောင်းရှိတော့ရှောင်းနေကြတာဖုန်ကြောင်းတွေမှာများတော့ပြင်ရှောင်းနေကြတယ်အဲ့ဒီမှာအဲ့ဒီမှာဝင်ခေါ်ရပြီးတော့လမ်းမှလည်းပြည်ရထားကိုခေါ်တယ်အခုကျွန်တော်တို့ဒီကလောက်တော့ကြားဘလောက်ကတော့အလုံးပေါင်း5ရောက်6ရောက်လောက်တော့ခေါ်တော့ပြီဒီလိုဖုန်ကြောင်းများပေါ့ခေါ်ကြတာတော့ဒီ6လေးကဖုန်ကြောင်းတစ်ကြောင်းကခေါ်သွားတာဒီကန်စားတော့တာဖြစ်အဲ့ဒီနဲ့အစ်ကိုပဲဒီကထားပြီးတော့ပြပြမိကြတယ်လိုအပ်တာတွေကတော့အများကြီးပေါ့ဗျာ ဒီကတော့မဒီဘူးပဲပြီးနေကြတယ်ခင်ဗ
ျ။နိုမာနီယက်ကကလေးမျိုးကနေလာတဲ့စစ်ကောင်စီရင်နှန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်သားတို့တေဆုံးဒဏ်ရာရခဲ့ပြီးတဲ့နောက်နိုမာ၃ရက်မှာစစ်တပ်ကနေနေရှင်းလင်းမှုတွေလုပ်နေပြီးလက်နက်ကြီးတွေနဲ့လည်းယူနေအိမ်တွေရှိရပဲပြစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်မှုကြောင့်နေအိမ်ချို့မီးလောင်ခဲ့ပြီးနောက်ချောင်းကြီးရွာသား၃ဦးတေဆုံးပြီး၄ဦးထက်မနည်းဒဏ်ရာရခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်လာနိုင်တဲ့အတွက်အဲ့ဒီဒေသပဲမော်တော်ယာဉ်တွေဖြတ်တန်းသွားလာတာမလို့ဖို့နဲ့တိုက်ပွဲဖြစ်ရင်ဒေးလူရဒိန်းဆောင်ပြီးကြိုတင်ပြင်ဆင်တာတွေလုပ်ဖို့ကလေး PDF ကထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ဒါနဲ့ပတ်သက်ပြီးတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။တစ်ဆက်တည်းမှာပဲမကွေးတိုင်းနဲ့ကလေးကန့်ငောလမ်းပိုင်းကကြီးရွာတစ်ခုဖြစ်တဲ့နှမ်းခါကြီးရွာမှာလည်းစီဘေးရှောင်နေရတာတလာနီးပါးရှိလာပြီဖြစ်တဲ့အတွက်စေဝါအကူအညီတွေလိုအပ်နေလို့တကြီးပိုင်းတွေကတည်ဆုံးမှုတချို့ရှိခဲ့တယ်လို့နှမ်းခါဒေသခံတူကပြောပါတယ်
။ခုလိုတွေကကျွန်တော်တို့ကျဲမာရေးအတွက်စေဝါတွေလိုအပ်နေတယ်ဗျ။ရှားနာတဲ့လူတွေအတွက်အားစီးတွေအဓိကလိုအပ်တယ်ဗျ။ဟုတ်အဲလူကြီးတွေကတော့လေအားပြက်တယ်ပေါ့နော်စီဘေးရှောင်ရတဲ့အတွက်ဟိုတွားလေးပြန်လေးဆိုတော့အပြက်ပြီးမှပဲအခုဆိုအားစီးတွေလိုက်နေရတယ်ဗျ။ခုတည်ဆုံးမှုတွေစီဘေးရှောင်တွေကတော့တဲမှာစေဝါအကူအညီခံဖို့ဟိုဒီမှာလို့ကောင်းကောင်းမွန်မွန်ပြည့်စုံချောင်းချောင်းမရဘူးဗျတေဆုံးကအားလုံးစုပေါ်6ဦးလောက်ရှိသွားပြီဗျအခုတေဆုံးဆိုရင်တည်ကြည့်တဲ့ဘိုင်းကစီပေးချောင်းတွေကတရားနာတစ်နှစ်တောင်ပါတယ်ဗျဟိုအခုဒီလာတိုင်းမှာကိုယ်က3ယောက်လောက်ရှိသွားပြီဗျအရင်ကကဆိုရင်တော့3ယောက်လောက်ပြ6ယောက်လောက်ရှိသွားပြီဗျဟုတ်ဟုတ်ကဲ့လာလူရဲ့လူကြီးလုံးလုံးချင်မှာမရှိဘူးဗျဟုတ်ဘာလို့လဲဆိုလိုင်းကြီးလည်းမရအင်တာနက်လိုင်းကြီးလည်းမရဘူးဖုန်းလိုင်းကြီးလည်းဖြတ်ထားတာဗျဘာလို့မှမဟုတ်ဘူးဖုန်းလိုင်းကြီးလည်းအကုန်လုံးတင်ပြီးတော့ရော MBD ကိုဖြတ်ထားလို့ဗျ
အိမ်တော်စုတထောင်ကျော်ရှိတဲ့နှမ်းခါရွာမှာဒီကရက်စက်တင်ဘာ10ရက်နဲ့13ရက်နေ့တွေကဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲဖြစ်ခဲ့ပြီးနေအိမ်တွေမီးရှို့ခံရတာကြောင့်နေအိမ်အလုံး40ကျော်မီးလောင်ဆုံးရှုံးခဲ့ရပါတယ်ခင်ဗျာ
။ကိုကြကြောသိန်းပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ရှမ်းပြည်နယ်ဖဲခုံမြို့နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြပေးကြပါတယ်။ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်ထဲမှာပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲပြင်းထန်နေတာဒီနေ့နိုဝင်ဘာ4ရက်နေ့မှာ3ရက်သက်တိုက်ရှိနေပါပြီ။တိုက်ပွဲဖြစ်တဲ့အနီးအနားကရွာ4ရွာထပ်မင်းရွာလုံးကျုပ်အုပ်ရင်ဆုံခွာထွက်ပြေးနေကြရပါတယ်။ဖဲခုံနယ်ထဲမှာစစ်တပ်ကအင်အားဖြည့်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကြောင်ရန်ကုန်ကလာတဲ့သတင်းကိုတော့ဒီမတ်စုမွန်ကအပြည့်စုံပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်ခေါင်းဤကျေးရွာအုပ်စုမှာနိုမာလာ၂ရက်နေ့ကနေပြီးတော့ဒီကနေ့နိုမာလာ၄ရက်နေ့အထိစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားမှာ၃ရက်ဆက်တိုက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပါတယ်။ခေါင်းဤကျေးရွာအုပ်စုလွယ်ဝဲရွာကိုစစ်ကောင်စီတပ်ကနေမီးနဲ့ရှို့လို့နေအိမ်၅အိမ်ထပ်မံမီးလောင်ပြီးတော့၃အိမ်ကတော့ပျက်ကျသွားတယ်လို့မျက်မြင်ဒေသခံတဦးက VOA ကိုပြောပါတယ်။အဲ့ဒီမီးရှို့မှုဖြစ်ပြီးတဲ့နောက်မှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။ဒီကနေ့မှလည်းခေါင်းဤကျေးရွာအုပ်စုဆက်တော်ရွာတဝိုက်မှာထပ်ပြီးတော့တိုက်ပွဲပြင်းထန်ခဲ့တယ်လို့ဖဲခုံ PDF ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုပြောပါတယ်
။မနေ့ကတည်းကဖြစ်နေတာ9နာရီ8နာရီခန့်ကအခုချိန်ထိဖြစ်နေကြတယ်နော်။မနေ့တော့လည်းနေ့လယ်7နာရီခွဲလောက်ကစပြီးတော့ဘဝရောမီးရှို့လို့အဲ့မှာဆက်ဖြစ်တာအဆက်ဖြစ်ပြီးတော့ဒီကောင်တွေကတောင်ကုန်းတကုန်းတကုန်းနဲ့ချွေလာတာမနေ့ကောင်တွေကညနေ9နာရီ6နာရီလောကအမောင်တောက်သွားတဲ့အချိန်အချင်းကြီးဆိုင်ရက်ပြင်းနေတယ်ချွေကြတယ်ကျွန်တော်ချွေရတယ်တန်ရာကြီးရကြတယ်သူတို့ချွေရတယ်တန်ရာရတာဒီကောင်တွေသူတို့ချွေရတယ်ရှိတယ်မနေ့ကလည်းတမီကောင်ဒီနေ့မိုးလင်းတော့လည်းဆက်ဖြစ်တယ်ဒီချိန်ကြီးတော့တမီကောင်ဖြစ်နေတာဆက်ဖြစ်တဲ့နေ့ကလေးကဆိုရင်ဒီနေ့လည်းဆို3ရက်ရှိပြီ
ဒေသခံကာကွယ်ရေးအဖွဲ့ကိုလာပြီးတော့တိုက်ခိုက်တဲ့အထဲမှာတော့စစ်ကောင်စီတပ်ဖွဲ့နဲ့အတူပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ကပါနိုင်တယ်လို့လည်းဒေသခံတွေကခန့်မှန်းပါတယ်စစ်တပ်စခန်းချပြီးတော့ညအိတ်သွားတဲ့နေရာမှာ PNLO တစိမ့်နဲ့ယူနီဖောင်းတွေကျန်ခဲ့တာကိုတွေ့ရတယ်လို့ဖဲခုံ PDF က VOA ကိုပြောပါတယ်ဒါနဲ့ပတ်သက်လို့ PNLO အဖွဲ့ကိုမေးမြန်းဖို့စူးစမ်းခဲ့ပေမဲ့တုံ့ပြန်မှုတော့မရသေးပါဘူးဖဲခုံတိုက်ပွဲရဲ့နောက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကလည်းတစုံတရာထုတ်ပြန်ကြေညာတာမရှိသေးပါဘူး။ခေါင်းဤကျေးရွာ၊ဆက်တော်ကျေးရွာ၊လွယ်ဝဲကျေးရွာ၊လွယ်လုံးကျေးရွာတွေနားမှာစစ်တပ်ကနေတက်ဆွဲပြီးတော့စစ်စေးလုပ်နေပုံရတယ်လို့ဒေသခံတွေကပြောပါတယ်။ရွာတွေဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်နေတာကြောင့်ရွာလုံးကျွအိုးအိမ်ဆွန့်ခွာပြီးဘေးလွရာကိုထွက်ပြေးနေရတယ်လို့ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံတွေကပြောပါတယ်။အရက်သားပြည်သူတွေကိုဖမ်းဆီးပြီးတော့စစ်ဆင်နေတာနောက်နေအိမ်တွေကိုမွေနောက်ဖြက်စီးပြီးတော့သူတို့လိုချင်တဲ့ပစ္စည်းတွေယူသွားတယ်လို့ပြောပါတယ်။လက်နက်ကြီးကြီးတွေကြာလို့နေအိမ်တချို့ပျက်စီးခဲ့တာတွေလည်းရှိတယ်လို့စက်တော်ကြေးရွာသားတို့ကပြောပါတယ်။
သူတို့လည်းမင်းအားတွေကြီးအားတွေတော်လေးဖြစ်တယ်နော်သူတို့ကအခုမှပဲဖြစ်တာမဟုတ်ဘူးတိုက်ပွဲအရင်တော့လည်းနဲ့ပြင်တော့ပြင်ဖြစ်ဖြစ်ဘူးအဲအဲ့လိုကြောင့်မျိုးပါဒါမဲ့ဒီတိကျကြတော့လူရင်အားရောလည်းနဲ့အားတာလို့နေရာတုံးနဲ့တို့ကြောင့်တော့ရွာအကုန်လုံးစီချောင်းချင်းနဲ့ဆက်ပြီးရတယ်ဗျာ။ဒီခောက်ကြတော့စာလုံးရအောင်တဲ့ပြတ်ကြမလို့ပြောရတယ်။စာဒီပါဆန်လို့လည်းမမီသေးတဲ့ခါကျတော့ဆက်ပြီးရတာပေါ့။တော်တော်လေးနဲ့တော့ဒုက္ခရောက်ကြတာပေါ့နော်
။ဖဲခုံမျိုးနယ်ထဲမှာတော့စစ်တပ်ကနေစစ်အင်အားတိုးမြှင့်ထားတယ်လို့ခေါင်းဤကြီးရွာအုပ်စုဒေသခံတဦးကပြောပါတယ်
။ကလောဆက်ပြီးရတယ်ဗျာ။ရွာထဲမှာတော့တရားမကျန်ဘူး။မမိတ်ညက်ဆိုလည်းဒီဆက်တော်ရွာအင်းတရားမစဲလည်းမည်ဒီသူတို့ဒီအေးအေးကလောကြီးရောသူဒီပြခေါ်နေဒီမြို့ပေါ်နေရတော့ဖဲလန့်ထူရဲ့လို့ပုံစံမျိုးတော့ရန်တန်ထူရဲ့ပုံစံမျိုးပ
ါစပားရိတ်သိမ်းကြိမ်ဖြစ်နေပေမဲ့အခုလိုမျိုးတိုက်ခိုက်မှုတွေဖြစ်နေလို့အဲ့ဒီလုပ်ငန်းတွေကိုမလုပ်နိုင်မဲနဲ့ဒေသခံတွေဟာထွက်ပြေးနေရပြီးတော့ဆင်းရဲဒုက္ခပင်ပန်းမှုမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့ခေါင်းဤကျေးရွာအုပ်စုဒေသခံကပြောပါတယ
်ကျွန်တော်တို့ကโอชิเอเอจิเอบัวมาดิโลဖြစ်လာနေလို့တခါမှတော့မတွေ့ဘူးပေါ့နော်ဒီချိန်မှာမကြည့်ဘူးကြုံရတဲ့တက်ကြမလို့ဒုက္ခပေါင်းဆုံးကြီးရဲ့ပြန်မှုမျိုးစုံနဲ့ကျွန်တော်တို့ဒီဘက်ကိုခေခေကြုံတွေ့ရတယ်ဘာဖြစ်စေဒီချိန်အရေးချိန်တိုင်းချိန်ချိန်ပဲတက်ကြမလို့ကိုယ်စိုက်ပြထားတဲ့စဘာတွေဆိုရင်ချိန်တိုင်းကိုယ်မရိတ်သိမ်းနိုင်နေတော့မဲ့နေဘူးဒီတင်လို့ရရတာပြစ်ထားခဲ့ပြီးတော့မှဦးအိမ်ကိုစွန့်သွားထားခဲ့ပြီးတော့မှကျွန်တော်တို့ထွက်ပြေး
စစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်နေတာကြောင့်အောက်တိုဘာလ28ရက်နေ့မနက်အစောပိုင်းကရွှေပြည်အေးရွာကသဲရွာကထောင်နဲ့ချီတဲ့ဒေသခံတွေဟာထွက်ပြေးတိမ်းရှောင်နေရပါတယ်။ရွာတွေနားကိုလည်းစစ်တပ်ကနေစခန်းချလို့ဒီကနေ့အချိန်ထိမပြောင်းနိုင်ကြသေးပါဘူး။ဒါကြောင့်ယာယီစစ်ဘေးဒုက္ခသည်စခန်းတွေမှာတနေ့တခြားစစ်ဘေးဒုက္ခသည်တွေများလာနေလို့နေထိုင်စားသောက်ရေးကအခက်အခဲဖြစ်နေတယ်လို့ပြောပါတယ်ရှင်။
ချမ်းပြည်နယ်ဖဲခုံမြို့မှာတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးတော့မတ်စုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကသတင်းကိုအလှည့်ပေးကြပါမယ်။ရခိုင်ပြည်နယ်တန်လွဲမြို့ပေါ်မှာ18နှစ်အရွယ်မိန်းကလေးငယ်တဦးပါဝင်မိန်းကလေး၄ယောက်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအတွက်ထောက်ပံ့တယ်လို့စွပ်စွဲပြီးတော့စစ်ကောင်စီကဖမ်းဆီးလိုက်ပါတယ်။အဖမ်းခံခဲ့ရတဲ့အထက်ကတယောက်ကိုပြန်လွတ်ခဲ့ပြီးမဲ့၂ယောက်ကိုအကြမ်းဖက်တိုက်ဖျက်ရေးပုံမှားတွေနဲ့တန်လွဲမြို့မြို့မရဲစခန်းမှာတရားစွဲထားပါတယ်။နောက်ထပ်ဆယ်တန်းကျောင်းသူတို့ကိုလည်းစစ်ဆေးခံရစေဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုတော့ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်တန်တွဲမြို့ပေါ်ကဆယ်တန်းကျောင်းသူတို့အပါအဝင်မိန်းကလေး၄ယောက်ကို KPA အကောင့်ကနေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ပံ့တယ်လို့ဆွဆွဲပြီးမနေ့ည၈နာရီလောက်မှာတန်တွဲမြို့မှာရဲစခန်းကဖမ်းဆီးသွားခဲ့ပါတယ်အဲ့ဒီ၄ယောက်ထဲကတယောက်ကိုတော့အထောက်ထားမခိုင်းလုံဘူးဆိုပြီးပြန်လွှတ်ပေးခဲ့ပါတယ်ဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့သူတွေထဲမှာတန်တွဲမြို့အမှတ်9ရပ်ကွက်ကအသက်18နှစ်အရွယ်ဆယ်တန်းကျောင်းသူမတ်တိန်အေဂျန်အမှတ်1ရပ်ကွက်က28နှစ်အရွယ်မတ်တင်ဆန္ဒဝင်းနဲ့ငပလီမြို့နယ်ဇီးပြူကုန်းရပ်ကွက်ကအသက်35နှစ်အရွယ်ဒေါ်ငိမ့်ဤပြူကျော်တို့ဖြစ်ပါတယ်ဖမ်းဆီးခံရသူ3ဦးထဲကမတ်တင်ဆန္ဒဝင်းနဲ့ဒေါ်ငိမ့်ဤပြူကျော်တို့ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်905စနဲ့အမှုဖွင့်ထားပြီးဆယ်တန်းကျောင်းသူမတ်တိန်အေဂျန်ကိုတော့စစ်စေးနေတော့ဖြစ်တယ်လို့သူနဲ့ဆွေမျိုးတော်ဆက်သူတူကပြောပါတယ်
။မင်းရခေါ်တာတူရလေမင်းရ9နှစ်လောက်ကပေါ့နော်9နှစ်လောက်ကမင်းရခေါ်ကြတယ်သူတို့စုံစမ်းကြရအခုရှိလို့ဆိုပြီးတော့မှတ်တမလေးကအသက်လည်းမပြည့်သေးဘူး။ဒီကျမတူမလေးနဲ့အတူနောက်ထပ်2ယောက်ပါသေးတယ်။နောက်ထပ်2ယောက်ပါသေးတယ်သူတို့ကတော့အသက်ကြီးပြီပေါ့နော်အသက်ကြီးတယောက်က28နှစ်တယောက်က35နှစ်ပေါ့။ဟိုဟာအဲ့မြောက်ကောင်က95ဆွဲတယ်ကျမတူမလေးကစုံစမ်းဆဲပေါ့နော်သူတို့
လက်ရှိဖမ်းဆီးစစ်ဆေးခံနေရတဲ့မတ်သိမ်အေဂျင့်ဟာဆယ်တန်းကျောင်းသူတဦးဖြစ်ပြီးမိသားစုဝင်တွေဟာလည်းဆင်းရဲတာကြောင့်ဆွဆွဲထားသလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကိုထောက်ပံ့တယ်ဆိုတာမဖြစ်နိုင်ဘူးလို့မတ်သိမ်အေဂျင့်သူရဲ့ဆွေမျိုးတဦးကပြောပါတယ
်။ဘယ်နာလဲမလဲဒီအရွယ်ကအဲ့ဒီဟာတွေကနောက်ဆက်လျအိမ်မှာတစားတဲ့အရွယ်ပဲရှိသေးတာလေ။ဤသူကစားစားတိုင်းမမတ်ပဲလုပ်တယ်အပြင်ထွက်သွားလာတဲ့ကလေးမျိုးလည်းမဟုတ်ဘူးက။အဲသူအဲ့ဒါတွေပါလေစိတ်ဝင်စားဘူးဘာလို့လဲဆိုတော့သူကကျောင်းစာပဲသူစိတ်ဝင်စားတယ်သူမှမိဘအရှုတ်တဲ့အတွက်ကျောင်းသားဘယ်သူကတစိုက်မမအောင်စိုက်ပြီးလောက်တာသူမှအဖေမရှိဘူးသူအမေကမုံမီရောက်နေသူအမေကမုံမီရောက်နေပြီးတော့ဟိုသူတို့မောင်မတ်၃ယောက်ရှိတယ်ပေါ့နော်အတော်အကြီးဆုံးနဲ့သူတို့မောင်မတ်၃ယောက်နဲ့သူ့အမေနဲ့အတူတူနေတယ်သူအမေကကျမကြီးမကောင်းလို့ဆန်းလာတော့ရှိပြီးမရောက်တာမရှိဘူးမရှိဘူးမရှိဘူးတိုင်းလုံးမှာအဲ့သူအတော်အကြီးဆုံးမှာဖုန်းတစ်လုံးရှိတယ
်မတ်သိန်းအေဂျင့်ရဲ့နာမည်မှတ်ပုံတွေနံပါတ်တွေနဲ့ KPA အကောင့်ဖွင့်ပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ပံ့နေတယ်လို့ရဲတပ်ဖွဲ့ကစွပ်စွဲထားပေမဲ့ မတိန်အေဂျန်တို့မိသားစုတစ်ခုလုံးမှာမှဖုန်းတစ်လုံးသာရှိပြီးတော့အဲ့ဒီနံပါတ်ကလည်းဆွတ်ဆွဲတဲ့နံပါတ်မဟုတ်ဘူးလို့သူ့ဆွေမျိုးတူကပြောပါတယ်။လက်ရှိဖမ်းဆီးခံထားရတဲ့မိန်းကလေး၃ယောက်နဲ့ပတ်သက်ပြီးဘလို့ဆောင်ရွက်နေတယ်ဆိုတာကိုမေးမြန်းဖို့တန်တွဲမျိုးမရဲစခန်းကစခန်းမှုကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်ပြည်နယ်မှာပြည်သူ့ကာကွယ်ရေးတပ် PDF နဲ့ဆက်ဆက်တယ်ဆိုပြီးတော့ပြီးခဲ့တဲ့အောက်တိုဘာလအတွင်းကလည်းတန်တွဲမျိုးနယ်ကလူမှုရေးတက်ကြွလှုပ်ရှားသူ2ဦးနဲ့လူငယ်စာရေးဆရာ2ဦးကိုဖမ်းဆီးပြီးတရားစွဲဆိုထားပါတယ်ခင်ဗျာ
။ကိုငင်းညံပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ဘဏ်လုပ်ငန်းစီးပွားရေးတွေနဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါမယ်။ဗန်ဒီမာအနှံ့ထားတဲ့ကုပိုင်းငွေလူတလောက်ထုတ်ယူနိုင်ဖို့အခက်အခဲရှိနေချိန်မှာငွေကျပ်300ထက်ပိုတဲ့အယောင်းအဝယ်နဲ့ဝန်ဆောင်မှုလုပ်ငန်းမှန်သမျှငွေပေးချေတဲ့အခါဗန်စနစ်နဲ့ digital နည်းလမ်းတွေအသုံးပြုရမယ်လို့ဘူဗန်ကသတ်မှတ်လိုက်ပါတယ်။ဒီလိုသတ်မှတ်လိုက်တဲ့အပေါ်မှာစီးပွားရေးလုပ်ငန်းရှင်တချို့ရဲ့တုံ့ပြန်ချက်တွေကိုစူးစီးပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကုန်ပစ္စည်းအယောင်းအဝယ်နဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်ငွေပေးချေတဲ့နေရာမှာတကြိမ်ကုန်ငွေသားချက်သိန်း200ထက်မပိုရလို့ဗဟိုဘဏ်ကတတ်မှတ်လိုက်ပါတယ်။ချက်သိန်း200ထက်ပိုတဲ့ပမာဏဆိုရင်ဘဏ်စနစ်ကသာအသုံးပြုရမယ်လို့နိုဝင်ဘာလ3ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ဘဏ်စနစ်အသုံးပြုပြီး digital ငွေပေးချေတဲ့နည်းလမ်းတွေကသာသုံးရမယ်လို့လည်းကန့်သတ်ထားပါတယ်။ဒီလို mobile banking နဲ့ internet banking စတဲ့ digital နည်းလမ်းတွေနဲ့ငွေပေးချေတာတွေဟာလက်တွေ့မှာလုပ်ငန်းတွေအတွက်အခက်အခဲရှိတယ်လို့ရွှေလုပ်ငန်းရှင်တူကပြောပါတယ်။
ကျွန်တော်တို့ကငွေထုတ်လို့ရရင်တော့ဘာမှအခက်အခဲမရှိဘူး။ငွေထုတ်လို့မရရင်တော့အခက်အခဲအများကြီးရှိနိုင်ပါတယ်။ကျွန်တော်တို့ဥမာရွှေဆိုတော့ကျွန်တော်တို့ရောင်းတယ်။ရောင်းပြီးရင်ကျွန်တော်တို့ကချက်ချင်းဒီကရွှေကပြန်ဝယ်ရတယ်။မဝယ်လို့ရှိရင်ဈေးနောက်နေ့မှဝယ်ရင်ဈေးနှုန်းကချက်ချင်းတက်သွားအောင်။အဲ့တော့ကျွန်တော်တို့ကချက်ချင်းငွေထုတ်လို့ရမယ်ပြုမယ်ဆိုရင်တော့အဆင်ပြေပါတယ်။အချိန်မီပြောင်းနေတဲ့ရွှေဈေးနဲ့လိုက်လျောညီတွေရောင်းလို့ဝယ်လို့အဆင်ပြေတယ်ပေါ့။ဒီလိုထုတ်လို့မရဘူးဆိုရင်ကျွန်တော်တို့ကတက်ဈေးနဲ့ကြမယ်။ကျသေးနဲ့ကြမယ်ဆိုရင်အဲ့လိုမျိုးကြရင်ကျွန်တော်ရောင်းဝယ်ရအဆင်မပြေတော့ဘူးဗျ
။ဖေဖော်ဝါရီလ1ရက်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းပြည်ရင်းကဘဏ်တွေမှာအနှံ့ထားတဲ့ကိုယ့်ရဲ့ငွေတွေကိုထုတ်ယူနိုင်ဖို့အခုအချိန်ထိခက်ခဲနေဆဲဖြစ်ပါတယ်။ဒီလိုငွေသားအခက်အခဲရှိနေတဲ့အချိန်မှာပဲဘိုးဘဏ်ကလုပ်ငန်းတွေငွေပေးချေဖို့အတွက်ကန့်သတ်မှုတွေထပ်လုပ်လာတာပါ။လက်ရှိမှာဆီယနာသိမ်းမှုမဖြစ်ခင်ဖွင့်ထားတဲ့ဘဏ်စင်းအဟောင်းပိုင်ရှင်တွေအတွက်ဘဏ်တွေကလည်းငွေသားထုတ်ယူနိုင်ဖို့အခက်အခဲတွေရှိနေပေမဲ့ဘဏ်စင်းတစ်ခုကနေတစ်ခုအွန်လိုင်းကငွေလွှဲငွေယူလို့ရတော့ပမာဏအကန့်အသတ်မရှိလုပ်နိုင်ပါ रे ။ဒါကြောင့်အယောင်းဝယ်ပမာဏငွေချက်သိန်း200အထက်ငွေပေးချေမှုတွေကို digital စနစ်နဲ့လုပ်မယ်ဆိုရင်အခက်အခဲမရှိနိုင်ပါဘူး။ဒါနဲ့ကုခန်ထဲကိုရောက်လာတဲ့ငွေတွေကိုပြန်ထုတ်ယူနိုင်ဖို့ခက်ခဲတာကြောင့်လုပ်ငန်းရှင်တွေအခက်တွေ့နေကြပါ रे ။ကုန်စည်ဝန်ဆောင်မှုလုပ်ငန်းရှင်တို့ကဆိုရင်သူတို့ရဲ့လုပ်ငန်းလည်ပတ်မှုဟာငွေသားရှိမှသာအဆင်ပြေတာကြောင့်ဘဏ်စနစ်နဲ့ငွေပေးချေရမယ်ဆိုရင်အခက်အခဲတွေဖြစ်လာနိုင်တယ်လို့ပြောပါ रे ။
အဓိကကတော့ကျွန်တော်တို့ဒီကားကားတွေသွားဖို့သွားလာမှုလုပ်ငန်းတွေကတော့ဒီငွေသားရှိမှပဲပို့ပြီးအဆင်ပြေတာပေါ့နော်။ဘာလို့လဲဆိုတော့လမ်းမှလမ်းကြီးတရာကြီးတွေပြေးရတာတို့အဲ CEO တွေပြေးရတာတို့ဘာလို့တာဂက်နဲ့ပြေးလို့ရရင်တော့အဆင်ပြေတာပေါ့။အဲ့လိုလေးဆိုရှိတာပေါ့။ကျွန်တော်တို့လွယ်လွယ်ကူကူကတော့ကျွန်တော်တို့ကတော့ငွေသားကျွန်တော်တို့ဒီလုပ်ငန်းတွေကြလဲငွေသားရှိမှအဆင်ပြေတာလေ။လမ်းမှလည်းငွေသားပဲတုံးသွားတဲ့ကိစ္စတွေကျွန်တော်တို့တွေ့သွားတဲ့လုပ်ငန်းတွေကလေ။ဆိုတော့ကျွန်တော်တို့ကြာတော့ငွေသားရှိမှကိုအဆင်ပြေပါငွေသားမရရင်အဆင်မပြေဘူး။အဲ့လိုလေးဆိုရှိတာပေါ့။
အရင်ကဘန်စနစ်ကိုအားချခဲ့ပေမဲ့ကိုယ့်ရဲ့ငွေလူတလောက်ပြန်ထုတ်ယူနိုင်ဖို့မလွယ်တော့တဲ့အခုလိုကာလမှာဘဏ်ဝင်ဆောင်မှုအပေါ်ယုံကြည်မှုအားနည်းလာတယ်လို့ရွှေလုပ်ငန်းရှင်ကပြောပါတယ
်။ကျွန်တော်တို့ဒီတော့ဆိုရင်ဘဏ်တွေဝင်ဆောင်မှုကောင်းတော့ဆိုရင်ကျွန်တော်တို့ရောင်းနာဝယ်တာအားလုံးကဒီချက်လက်မှတ်နဲ့ပဲရောင်းဝယ်လုပ်သွားကြတာပါပဲ။ဘဏ်တွေကနေပြီးတော့ကျွန်တော်တို့ဒီပြန်ငွေပြန်ထုတ်ပေးတဲ့အခါမှာအပိုင်းပိုင်းအတစ်တစ်တွေဖြစ်နေလို့ရှိရင်အဆင်မပြေတာရှိပါတယ်။တနည်းတစ်ခုကနေတစ်ခုပြောင်းတဲ့အခါကျတော့ကြိုက်တဲ့လူလည်းရှိမယ်မကြိုက်တဲ့လူလည်းရှိမယ်။ဒါဘဏ်ကနေပြီးတော့ဆက်ဆံရေးကောင်းလို့ရှိရင်ဒီစနစ်ကအောင်မြင်မှာပါ။ဘဏ်ကဆက်ဆံရေးဟိုပုံစံတစ်မျိုးဖြစ်နေရင်တော့ကျွန်တော်အများပြည်သူကြိုက်တဲ့စနစ်မဖြစ်ရင်တော့ကျွန်တော်တို့ဒီဟာအခက်အခဲရှိပါလေဗျ
။ဆီယနာတင်ပြီးတဲ့နောက်ဘိုးဘဏ်ရဲ့ကန့်သတ်ချက်တွေကြောင့်ကိုပိုင်ဘဏ်စင်းတွေကနေငွေထုတ်ယူနိုင်ဖို့ခက်ခဲတာမို့ဘဏ်တွေအပေါ်ပြည်သူတွေရဲ့ယုံကြည်မှုဟာလည်းလျော့နေလာတယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုကြပါရစေ။ဘဏ်တွေမှာအနှံ့ထားတဲ့ကိုယ့်ရဲ့ငွေတွေကိုပြန်လည်ရယူနိုင်ဖို့အတွက်ရာဂိုင်းနှုန်းယူပြီးငွေသားထုတ်ပေးတဲ့တရားမဝင်စည်းကွက်ကလည်းကြီးမားနေဆဲဖြစ်ပါရဲ့ရှင်
။မကင်ပြည်တွေပြောပြသွားတာဖြစ်ပါတယ်။ VOA ကနေခြားသာရင်းနဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပြီးတော့အဲ့ဒီမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောက်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA ကနေကြာသောရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေး30ချက်အပတ်စဉ်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံကိုကချင်တိုင်းရင်းသားတွေကဘလောက်တန်ရုံးစဉ်ရှိတယ်ဆိုတာကိုအကဲခတ်နိုင်ဖို့အတွက်ကချင်အမျိုးသမီးဂျာငိုင်ချက်ကမကြာသေးမီကစစ်တမ်းကောက်ယူခဲ့ပါတယ်။ဒီအကြောင်းကိုဥအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ဗျာ
။မြန်မာနိုင်ငံကိုရင်ပေါ်ကချင်တွေကဘယ်လိုမြင်ကြသလဲဘယ်လောက်တန်ရုံးစဉ်ရှိကြသလဲဆိုတာကိုသိရအောင်ရင်ပေါ်ကချင်အမျိုးသမီးဂျန်ဂိုင်ဂျက်ကကွန်ဆင်တူတေသနာလုပ်ပြီးရေးသားထားတဲ့စာရန်းကို Oxford Tea Circle အဖွဲ့ကလွန်ခဲ့တဲ့နှစ်ဇူလိုင်လ2ရက်နေ့ကထုတ်ဝေလိုက်ပါတယ်အမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်မှာ PhD ဒေါက်တာဖွဲ့ရဖို့ဂျန်ဂိုင်ဂျက်ကကြိုးပမ်းနေပါတယ်2018နဲ့2019အကြာကချင်းပြည်နယ်မှာကွင်းစင်သုတေသနလုပ်ထားတဲ့အချက်အလက်တွေပေါ်မှာအခြေခံပြီးရေးသားထားတဲ့သုတေသနစာရန်းဖြစ်ပါတယ်။တူးချင်းတွဲဆုံဆွေးနွေးလို့သိရတဲ့သဘောထားနဲ့စစ်တမ်းကောက်လို့သိရတဲ့သဘောထားကွာခြားနေတာကိုတွေ့ရတယ်လို့ဆိုပါတယ်။ဘာသာရေးခေါင်းဆောင်ခရိယန်လူငယ်ကချင်းရဲ့လှုပ်ရှားသူတွေကိုတူးချင်းတွဲဆုံမေးမြန်းတဲ့အခါမှာမြန်မာနိုင်ငံအပေါ်တန်ဟောစဉ်သိမရှိတာကိုတွေ့ရတယ်လို့ဆိုပါတယ်။ကဲကချင်တက်နဲ့တမတော်တိုက်ပွဲဖြစ်နေခြင်းမှုကချင်အမျိုးသားစိတ်ဓာတ်ပြင်းထန်နေတာကိုပြတ်တာတာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့စစ်တမ်းစာပေကောက်ယူကြည့်တဲ့အချက်လက်တွေမှာတော့မြန်မာနိုင်ငံအပေါ်မှာတောင်းဆိုပုံပြီးရှိနေတာတွေ့ရတယ်လို့ဆိုပါတယ်
။စစ်တမ်းကောက်ယူတဲ့နီးပေါ်မှာလိုက်ပြီးသဘောထားပြောင်းလဲသွားတာလည်းဖြစ်နိုင်ပါတယ်။ကချင်လူဦးရေထူထပ်တဲ့မြို့နယ်19မြို့နယ်ကိုစစ်တမ်းကောက်ယူသူ300နီးပါးဆေးလွတ်ပြီးဒေသခံတွေကိုမျက်နှချင်းဆိုင်တွေ့ဆုံတဲ့နီးဖြစ်ပါတယ်။ဂျင်းဘောစကားတက်သူတွေကိုဂျင်းဘောစကားနဲ့မေးမြန်းပြီးမတက်သူတွေကိုတော့မြန်မာလိုစီစစ်မေးမြန်းပါတယ်။မြန်မာနိုင်ငံသားဖြစ်ရတာကိုဂုဏ်ယူသလား၊မှန်မှန်မှန်မှန်ဒုနိုင်ငံလို့ယုံကြည်သလားစတဲ့မေးခွန်းတွေကိုမေးပါတယ်။တိုင်းပြည်ပေါ်တန်ရောစဉ်အရှိဆုံးအဆင့်ကိုသုံးမှတ်ပေးထားပါတယ်။ပြေဆိုသူကချင်အားလုံးဟာပြမ်းမြနှစ်မှတ်သူမဟုတ်နှစ်မှတ်နီးပါးရကြတာမို့မြန်မာနိုင်ငံကိုတန်ရောစဉ်အတော်လေးကြီးမားတယ်လို့ဖြစ်နေပါတယ်။အာဏာရှင်အုပ်ချုပ်မှုအစဉ်လာကြီးမားပြီးဒီမိုကရေစီအသွင်ကူးပြောင်းမှုမပြီးပြင်းသေးလို့အရေးယူခံရမှာဆိုရင်ပြီးစန့်ကျင်ဘက်သဘောထားကိုမထုတ်ဖော်တာလည်းဖြစ်နိုင်ပါတယ
်။မိကုန်းကိုစန့်ကျင်ပြီးမပြေတဲ့အခြားအကြောင်းရင်းကအာဏာရှင်အုပ်ချုပ်တဲ့ဓလေ့မဟုတ်ပဲအနာဒတ်တဲ့ဒလေးကြောင့်လည်းဖြစ်နိုင်ပါတယ်တဲ့မိခိုးနဲ့စန့်ကျင်ဘက်သဘောထားကိုပြောရမှာအာနာလိုအလိုက်အထိုက်ပြောတာလည်းဖြစ်နိုင်ပါတယ်ဥပမာမြန်မာနိုင်ငံသားဖြစ်ရတာဂုံယူပါသလားဆိုတဲ့မိခိုးကိုဖြေဆိုရမှာစိတ်မပါပြီနဲ့အာနာပြီးဂုံယူပါတယ်လို့ဖြေချတာမျိုးတွေရှိပါတယ်ဒါကြောင့်မို့မြန်မာနိုင်ငံကိုတောင်းဆိုရှိပြီးမြန်မာနိုင်ငံသားဖြစ်ရတာကိုဂုံယူတဲ့နေရာမှာကချင်သဘောထားဟာထင်တာနဲ့ပူပြီးအားကောင်းနေတာဖြစ်နေတယ်လို့ဆိုပါတယ
်။ဒါပေမဲ့ကချင်တွေရဲ့ရေဘူးရသဘောထားမှာတော့မြန်မာနိုင်ငံတော်ကိုတန်ရောစဉ်ရှိကြောင်းမပြတာကြတာများပါတယ်။လူမှုကွန်ရက်တွေမှာလည်းမကျေနပ်ချက်တွေကိုဖော်ပြကြပါတယ်။တချို့ဆိုရင်သူတို့အချင်းချင်းမျက်မှောက်ရေးရာဆွေးနွေးတဲ့အခါမြန်မာနိုင်ငံနဲ့မြန်မာအစိုးရကိုဝေဖန်ကြပါတယ်။တူဦးဝေဖန်တာကိုတူဦးကထောက်ခံတာမျိုးလည်းရှိပါတယ်။ဒါပေမဲ့အုပ်စုနဲ့မဟုတ်ပဲတူဦးချင်းကိုတွေ့ဆုံမင်းမြန်းရင်တော့အဲ့ဒီလောက်ထိပြင်းထန်မှာမဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်မို့တိုင်းပြည်ပေါ်မှာရှိတဲ့ကချင်တွေရဲ့တန်ရောစဉ်ဟာထင်တာထက်ပိုပြီးမြင်မာနိုင်တယ်လို့ဆိုပါတယ်။ နောက်ပြီးတော့ကချင်ပြည်နယ်မှာဂျင်းဖော်လာချစ်မရူလီစုရဝမ်အစီစတဲ့မျိုးနွယ်စု6စုရှိတာကိုလည်းထည့်တွက်ဖို့လိုတယ်လို့ဆိုပါတယ်ဂျင်းဖော်ကအများစုဖြစ်ပေမဲ့အခြားလူမျိုးစုတွေကလည်းနိုင်ငံရေးတက်ကြွတာမို့တီးခြားသဘောထားကိုထုတ်ဖော်ကြပါတယ
်ဒါကြောင့်မို့ကချင်မျိုးနွယ်စု6စုမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားအမျိုးမျိုးရှိနိုင်ပါတယ်စစ်တမ်းကောက်ယူဖို့မေးမြန်းခံရသူတွေမှာမြန်မာနိုင်ငံကိုတောင်းဆိုကြည့်တဲ့ကချင်မျိုးနွယ်စုကများနေတာလည်းဖြစ်နိုင်ပါသေး။သဘောထားကိုလဲတော်ကိုသိမြင်နိုင်အောင်မေးမြန်းခံရသူ300ကိုချင်းပေါ်ဘာသာစကားပြောသူနဲ့မပြောသူဆိုပြီးအုပ်စုနှစ်စုခွဲလိုက်ပါတယ်။အဲ့ဒီအခါမှာမြန်မာနိုင်ငံသားဖြစ်ရတာကိုချင်းပေါ်စကားမတတ်တဲ့ကချင်တွေကချင်းပေါ်စကားပြောတဲ့ကချင်နဲ့ပိုပြီးကုန်းယူတာကိုတွေ့ရပါတယ်။လာချစ်လာဘိုလီစုရဝမ်မျိုးနွယ်များတဲ့ပူတာအိုချီပွေနဲ့မိုးကုတ်ဒေသကကချင်မျိုးနွယ်စုတွေဟာမြန်မာပြည်သားဖြစ်ရတာကိုဂျင်းဖော်ကချင်နဲ့ပိုးပြီးဂုဏ်ယူကြပါတယ်။မြန်မာပြည်သားဖြစ်ရတာကိုဂုဏ်ယူတဲ့ဒေသကလူမျိုးစုတွေဟာစေအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အခွင့်အလမ်းပိုများတာတွေ့ရပါတယ်။ကဲအင်းနဲ့ဆက်ဆံရေးအစီအမပြေတဲ့မျိုးနွယ်စုတွေကိုပြည်သူစစ်အဖြစ်အသွင်ပြောင်းရတာပိုးပြီးလွယ်ကူပုံရပါတယ်ဥပမာခေါင်းလန်ဖူးကရဝမ်ပြည်သူစစ်ဟာ2017မှာအပြစ်ရအဆုံးတတ်တဲ့အခါတမတော်နဲ့လက်တွဲပြီး KIA ကိုတိုက်ခိုက်လာပါတယ်ဒါပေမဲ့စစ်ကောင်စီကမှ KIA ကိုထက်ကွန်သူများလာတဲ့အတွေ့ကချင်မျိုးနွယ်စုတွေမှလည်းသဘောထားပြောင်းလဲလာနိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဝန်ခင်ပတ်စင်တင်ဆက်တဲ့မြန်မာရေး30ချက်ကိုနားဆင်ကြရဖြစ်ပါတယ်။ပတ်စင်တိုင်းရင်းသတင်းလောအစီအစဉ်ကိုမတင်ဆက်ခင်မှာအခုတခါတော့ပတ်စင်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID ကာလတုတ်ကွေးတွေအဖြစ်များလာတဲ့အကြောင်းပြောပြထားပါတယ်။ COVID-19 လိုင်းထန်ခဲ့အချိန်အဖြစ်နည်းခဲ့တဲ့ဒီရာသီတုတ်ကွေးနဲ့သွေးလွန်တုတ်ကွေးတွေအခုပြန်အဖြစ်များလာတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီတုတ်ကွေးတွေကိုကိုဗစ်နဲ့ဘယ်လိုခွဲခြားသိနိုင်ပြီးတော့သတိပြုရမယ့်ပြင်းထန်လက္ခဏာတွေကရောဘယ်လိုရှိပါသလဲဒီအကြောင်းကိုတော့ကလေးထုကုနဲ့စေတက္ကသိုလ်တက်ကလေးချမ်းမာပညာဌာနအငိမ့်စားဌာနမူပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ဗျာ
โอเคပါမောက်ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီ COVID-19 တတိယလိုင်းပေါ့နော်ဒီအဖြစ်များခဲ့ပြီးတော့ပြန်ကျလာတဲ့အချိန်မှာဒီရာသီတုတ်ကွေးတွေပြန်ဆဖြစ်တာများလာတယ်လို့ကြားလို့ပါဆရာအဲ့ဒီအချိန်ကတော့ဆိုဘယ်လိုရှိလဲဆရာ
ဟုတ်ပါတယ်ဒီ virus ပိုးတွေတဘာဝလည်းအဲ့တိုင်းပဲရှိတယ်ပေါ့နော်ကျွန်တော်တို့နိုင်ငံတွေမဟုတ်ဘူးဒီပြည်နိုင်ငံတွေပေါ့တကဘာလုံးပါပဲ COVID-19 ဖြစ်ပေါ်နေဦးညာနေအချိန်မှာတခြား virus ပေါ့နော်မာဆိုရာသွေးလွန်တုတ်ကွေးတို့ရာသီတုတ်ကွေးတို့အဖြစ်တော်လေးနည်းတယ်ပေါ့နော်ပြီးခဲ့တဲ့နှစ်မှာဆိုဒီတကဘာလုံးမှာရာသီတုတ်ကွေးကိုစောင့်ကြည့်နေတဲ့အဖွဲ့တွေရှိပါတယ်တကဘာကျမရဲ့အဖွဲ့ကလည်းစောင့်ကြည့်နေတယ်အဲ့တော့အဲ့ဒါတော်တော်လေးနည်းသွားတယ်ကျောင်းနဲ့ပိတ်တာလို့တယောက်နဲ့တယောက်ထိတွေ့ဝေးတာပေါ့နော်ဒါလည်းဒီနောက်အကောင်စီတက်တာပေါ့နော်ဒီကိုဗစ်ကကာဝဲမှုနည်းနေရလဲရာသီတုတ်ကွေးပါဖြစ်နေအောင်ကူညီပေးခဲ့တော့ပေါ့နော်အဲ့တော့ကျွန်တော်တို့နိုင်ငံမှာလည်းအဲဇူလိုင်လတော့ပိုင်းမှာဇူလိုင်လမှာဒီအဲ့ဒီအလိုင်းတော်တော်ကြီးကျယ်ဖြစ်တဲ့အဲ့ဒီအချိန်မှာတော့ကျွန်တော်တို့ကရာသီတုတ်ကွေးကိုမတွေ့ဘူးအခုဒီအော်တိုဘာလာအစပြီးတော့ဒီရာသီတုတ်ကွေးဖြစ်တာလေတော်တော်များတွေ့ရပါတယ်အခုနောက်ပိုင်းမှာတော့ဒီတွင်းလတုတ်ကွေးကလည်းနည်းနည်းပြင်းထန်တာလေးတွေ့ရပါတ
ယ်ဟုတ်ကဲ့ဆရာအဲ့ဒီအတွက်အဓိကဖြစ်သူတွေကိုဘယ်လိုအကြံပေးကြလဲဆရာ
အဓိကတော့ရာသီတုတ်ကွေးကတော့တာမန်အပြင်တော့ဒီနာစီးတဲ့ချောင်းဆိုးတဲ့ပြားလေပေါ့နော်ညာဒီမှာတော့တိတ်အနေနဲ့မရှိလာဘူးเนาะဒါပေမဲ့ extreme age ပေါ့နာနေအောင်ကလေးတွေ65နှစ်တက်ဘူးကြီးပါးကြီးတွေပေါ့เนาะပြီးတော့ဒီမွေးရပါနှလုံးယောဂရှိတဲ့ကလေးတွေတို့ဒီငကောကယောဂခံရှိတဲ့လူတွေပေါ့လူကြီးဆိုလို့ရှိရင်ဒီလိုယောဂခံရှိတဲ့လူတွေကတော့နောက်ဆက်တွဲပေါ့ရာသီတုတ်ကွေးရဲ့နောက်ဆက်တွဲအဆုတ်ရဲ့မိသားစုပဲ ਨੇ တက်ဆုံးရှုံးရတာလေးရှိတယ်ပါအခုတစ်ခေါက်ရာသီတုတ်ကွေးလဲကျွန်တော်ကြည့်သလောက်ကတော့အထမတည်းရင်းနေမှာရမ်းပြတယ်ဒါပေမဲ့နောက်ပိုင်းရက်တွေမှာတော့ဒီပြားတာကျသွားပြီးတော့ဆောင်းဆိုးလာတော့ကျန်နေရှိပါတယ်အဲ့တော့သတိပေးဖို့ဆိုတာတော့ကလေးမှာတော့ကျွန်တော်တို့ကဒီသတိပေးရတဲ့ချက်တွေရှိပါတယ်ဒါပဲယောဂမဆူပါဘူးเนาะကျွန်တော်တို့ အနေလက္ခဏာတွေပေါ့အဲဒါကျွန်တော်တက်သလားမှိန်သလားပြီးတော့နှိုးဆို့တာလို့အစာအသောက်ပြတ်တာလို့ရှိသလားမစားနိုင်မတောင့်နိုင်လို့ဖြစ်သလားပေါ့နော်ပြီးရင်တော့လည်းဇက်တိုက်အန်နေတယ်ပေါ့ဒါဆိုလို့ရှိရင်ဒီစိတ်ဝင်စားကောင်ပြမယ်အရေးကြီးတဲ့ချက်တွေပါပဲဇာတိတုတ်ကိပြောင်းဖြစ်တဲ့အဆုတ်အင်းမီယောဂဆိုတော့အသက်ရှူတာညံနေတယ်တော့နှုတ်ခမ်းလေးရှာလေးပြရဲပေါ့နော်ဒါတော့ပြရဲဆိုတော့အမြဲတမ်းနှုတ်ပြရဲလက္ခဏာပါသူကစကားမပြောနိုင်တော့ဘူးတက်ချူချက်နေတာတော့နော်နောက်တစ်ခါဒီနှုတ်မဆွနိုင်တော့ပေါ့ကလေးငယ်လေးတော့အဲ့လိုဒါပြတက်ချူလိုက်တိုင်းရင်ပတ်နာရီကိုအောက်ပိုင်းပေါ့နော်အဲ့ဒါရင်ပတ်သားလေးချက်ချက်ဝင်သွားတာတက်ချူညံတာပေါ့ဒါဒီဆိုလို့ရှိရင်စီယုံစီကားကိုပြမယ်တက်ချူညံတာတော့နှစ်လောက်ကလေးတွေမှာဆိုရင်10မိနစ်မှာအချိန်60အထက်ကျမနဲ့တစ်နှစ်ကြာဆိုအချိန်90အထက်တစ်နှစ်နဲ့9နှစ်ကြာဆိုရင်အချိန်40အထက်ဆိုတော့တက်ရှင်ရတယ်လို့တပ်ပါ
ပါဟုတ်ကဲ့ဆရာကြီးအဲ့တော့ခုလိုဒီအန္တရာယ်လက္ခဏာတွေအပြင်ပေါ်တော့ဒီဆက်စကျင်လက္ခဏာတွေမှာရောဆရာကြီးဒီကိုဗစ်နဲ့ခွဲနိုင်ဖို့
ဒီရာသီတုတ်ကွင်းနဲ့ကိုဗစ်ကတော့တိတ်ပြီးတော့မကွာခြားသလိုပဲပေါ့နော်ဆိုတော့ရာသီတုတ်ကွင်းလည်းနှာစီးတဲ့အချောင်းဆိုးတဲ့ကိုလက်တွေကိုက်တဲ့ကိုဗစ်ကလည်းဒီလိုပဲဒါပေမဲ့ကိုဗစ်ကတော့ဒီလိုမျိုးခေါ်ကလေးကိုညတာတဲ့ယောဂတစ်မျိုးပေါ့ဗျာကိုဗစ်ဖြစ်တဲ့အတချို့ကလေးတွေဆိုယောဂဝင်သွားလို့လည်းဝင်သွားမှမသိဘူးအဲဖြစ်ရင်လည်းသူကလူကြီးတွေတော့မဟုတ်ဘူးပြင်းထန်မှုနေတယ်ကျွန်တော်တို့ဆေးရုံတင်ရတာတို့ဒီ ICU ထဲရောက်တာတို့ကလည်းတော်တော်လေးနည်းပါတယ်ဒီကိုဗစ်ဖြစ်ပြီးတော့ကလေးတွေမှာကိုဗစ်ဖြစ်ပြီပေါ့နော်ကိုဗစ်ဖြစ်တဲ့ဆိုဖြစ်မှန်းတော့မသိဘူးနဲ့ပိုးဝင်ပြီးတော့နှစ်ပတ်ကနေ6ပတ်မှဖြစ်တတ်တယ်ရှာရှာပါးပါးဖြစ်တတ်တယ်ပေါ့နော်အဲဒီကိုဗစ်နောက်ဆက်တွဲပေါ့ MIS ဆိုတာMIS ဆိုရယောဂလို့ရှိပါတယ်။အဲ့ဒါတော့ဒီကိုယ်လုံးမှရှိတဲ့သွေးကြောတွေရောင်ရမ်းပြီးတော့နှလုံးကသွေးကြောမှာရောင်ရမ်းပြီးတော်တော်လေးပြားပြင်းထန်တယ်ပေါ့နော်။ဒါတော့တွေ့တော့တွေ့ခဲ့ပါတယ်။ COVID ပိုးဝင်တဲ့ကလေးတစ်တောင်းမှမှ14ယောက်လောက်ဖြစ်တာပေါ့နော်။အဲ့ဒါတော့ဟိုရာသီတုတ်ကွေးနဲ့တော်တော်လေးကွာခြားပါတ
ယ်။ဟုတ်ကဲ့ဆရာ။လူကြီးတွေအတွက်ဆင်အောင်ဆရာ
။လူကြီးတွေအတွက်ဆိုရင်တော့ COVID နဲ့ရာသီတုတ်ကွေးနဲ့လည်းကွာခြားမှုကတော်တော်လေးနည်းတယ်။ဒါမှလည်းများသဖြင့်သူကကျောင်းဆိုးရတယ်မှသိတလိတ်တွေပါရဲ့။ကိုဗစ်ကတိတ်မထပ်ဘူ
းဟုတ်ကဲ့ဆယ်တော်တော်များများကတော့ဒီအနံ့ပြောက်တာကိုပြောကြတယ်ပေါ့နော်အရသာပြောက်တာ
ဟုတ်တယ်ဟုတ်တယ်အဲ့ဒါတော့ယာစီတကွေးမှာတော့မရှိဘူးပေါ့ဒါပေမဲ့နှကောင်းနှာစီးနှကောင်းပိတ်တော့အနံ့ရောလည်းနည်းနည်းများထိမှာပေါ့နော်အနံ့ပြောက်တာတော့ဒီကိုဗစ်ကတော့ပိုထူကြပါတယ
်ဟုတ်ကဲ့ဆယ်အဲ့တော့ဒီနေရာမှာဆရာကုဏကပြောတဲ့ဒီသွေးလွန်တကွေးဖြစ်မှုလည်းများလာတယ်ဆိုတော့အဲ့ဒီအတွက်ကောဆရာ
ဟုတ်ကဲ့သွေးလွန်တကွေးလည်းကိုဂျပန်မှာတော်တော်လေးပြရလာတော့ပေါ့နော်ကျွန်တော်တို့ကတော့ဟိုရှိတော့ရှိနေတာပဲကြိုကြကြိုကြတော့ရှိနေတယ်ဟိုပြင်းထန်မှုလည်းတော့တင်းတော့ရှိတယ်ဒါပေမဲ့ကုရက်ပိုင်းမှာလည်းဟိုပြင်းထန်တဲ့ကလေးတွေတွေ့လာတော့ပေါ့ကျွန်တော်တို့ကတော့သူကအပြားချီတယ်မိန်းတယ်ပိုင်းလာတယ်အန်တယ်နာစီချောင်းဆိုကနဲတယ်ဖြစ်တော့ဖြစ်နိုင်တယ်ဒါပေမဲ့နာစီချောင်းဆိုဖြစ်တာနဲသူက6ပြားပေါ့နော်နောက်တစ်ခါသူအပြားချပြီး3ရက်အပြားချသွားပြီးတော့အပြားချပြီးလန်းလန်းဆန်းဆန်းမရှိဘူးအပြားကြပြီးမိန်သွားတယ်ဆိုရင်ပူဆိုးတယ်။ခြေလက်တွေအေးလာတယ်၊ကြောင်ငန်းပြစ်တယ်။အဲမျိုးဆိုကျွန်တော်တို့ကတွေးလန့်တဲ့လက္ခဏာပေါ့။အဲလိုမျိုးစောစောဆေးသိပြီးတော့စောစီကူဖို့လိုပါလား။နောက်တစ်ခါတော့သူစကားအတိုင်းပေါ့နော်။တွေးလန့်တကွေးဆိုတော့ဒီအန်လို့ရှိရင်ကော်ဖီနှစ်ယောက်အန်လာတော့အရေးသားမှဒီသွေးရုပ်ရဲ့အဆက်ကလေးတွေတွေ့တာလို့နော်။ပြီးတော့ကျနှကောင်းသေးရှန်လာလို့သဖုံးသွေးယူလာတော့ဒါလေးတွေလည်းရှိတတ်ပါလား။နောက်တွေးလန့်တကွေးလည်းတကယ်ရည်ကြည်တော့သူကနေဖြစ်တယ်ပေါ့နော်။ဘိုင်းအောင်လာတော့ဒီရာသီတုတ်ကွေးများတော့ပြန်ဗိုင်းရပ်တရားကဒီဒီကိုယ်လုံးကိုထိကြိုက်တာများတယ်။ဘယ်ဗိုင်းရပ်စ်ပဲဆိုနေ။အဲ့တော့လက္ခဏာမျိုးစုံလာနိုင်တော့ပေါ့။ဥမာသွေးလွန်တကွေးမှာလည်းဗိုင်းနာလာရှိသလိုကိုဗစ်မှာလည်းနာလာရှိနိုင်တယ်။ဝင်သွားတာရှိနိုင်တယ်။ရာသီတုတ်ကွေးမှာလည်းဝင်သွားတာလည်းရှိနိုင်တာပဲ။အဲ့တကူကပို့ပြီးတော့တချို့လက္ခဏာတွေကပို့ပြီးထင်ရှားတာဖြစ်အဖြစ်များလာပဲကွာတော့ပေါ့။ဒီတကူရနေတာမဟုတ်ဘူးလို့သူပြောခဲ့တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ကောင်းတာကတော့ဒီဆရာဆေးရဆေးကဆရာဝန်တွေကိုပြတာတော့
ဟုတ်တယ်ကောင်းတာတော့ဒီရေဘူးရအပြင်ခုနကပြောတဲ့လက္ခဏာတွေပေါ့ဒီထားမိစေချင်တာပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးပါဆရာ
ပတ်စင်ချမအေကနာကိုကိုမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ပတ်စင်တိုင်းသတင်းလောက်အလဲကိုတိုင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ FVBR ဝိုင်းတော်သားတွေတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
အပ က်စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒီသားတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ထန်တလန်မြို့ကိုအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့တွေကဒုတိယအကြိမ်မီးတင်ရှို့မှုကြောင့်ဖျားကြောင်နှစ်ကြောင်အပါဝင်အင်ချီ160ကျုံမီးလောင်ပြကျသွားပါတယ်။ကရင်ပြည်နယ်မြောက်ဝီမြို့လေးကေကောမြို့ပြင်မှာကရင်စစ်ဘေးရှောင်တွေနေထိုင်တဲ့နေအိမ်တွေကိုစစ်ကောင်စီတပ်တွေကတအိမ်တက်တအိမ်စင်စစ်ဆေးမှုတွေလုပ်ဆောင်နေပါတယ်။
ကျမကနန်းဟောင်ပါရှင်သတင်းတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ထန်တလန်မြို့ကိုအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ကဒုတိယအကြိမ်မီးတင်ရှို့မှုကြောင့်ဖယားကျောင်းနှောင်းအပါအဝင်လူနေအိမ်160ကျော်လောင်ကျွမ်းပြကျခဲ့တယ်လို့ထန်တလန်ဒေသခံတွေကပြောပါတယ်အော်တိုဘာလ29ရက်နေ့မနက်ပိုင်း10နာရီခွဲကနေနောက်တရက်အော်တိုဘာလ30ရက်နေ့မနက်ပိုင်းအထိမီးလောင်ကျွမ်းခဲ့ပြီး Church on the Rock ဖယားကျောင်းနဲ့ Presbyterian Church ဖယားကျောင်းနှောင်းထန်တလန်းမြို့ကအကြီးဆုံးနှစ်ချင်းအသင်းတော်ရုံချုပ်အပါအဝင်မိလောင်ခဲ့တာပါစစ်ကောင်စီတပ်ဖွဲ့နဲ့ CDF အကြအပြန်လန်ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်ခဲ့ပါတယ်စစ်သားတွေကိုယ်တိုင်ကနေအိမ်တွေကိုမီးတင်ရှို့ခဲ့တယ်လို့မျက်မြင်တဲ့ထန်တလန်းမြို့ခံတွေကပြောပါတယ
်စစ်ပေးတင်ချင်းပြည်နယ်ထန်တလန်းမြို့ကစစ်ပေးဆောင်ပြည်သူတွေကိုကူညီဖို့အတွက်ရခိုင်ပြည်နယ်စစ်တွေနဲ့ရတိတောင်မြို့တွေမှာအလူငွေတွေကောက်ခံနေတယ်လို့သိရပါတယ်နိုဝင်ဘာလ၁ရက်နေ့ကရတိတောင်မြို့အရက်ဖက်အဖွဲ့အစည်းတွေကကောက်ခံနေတာဖြစ်ပြီးစစ်တွေမြို့မှာတော့လူငယ်တချို့ဦးဆောင်ပြီးတိကံလမ်းဆောင်နဲ့ဈေးကြီးတွေမှာကောက်ခံနေတာဖြစ်ပါတယ်။ရလာတဲ့အလူငွေတွေနဲ့တခြားပစ္စည်းတွေကိုချင်းတက္ကသိုလ်ကျောင်းသားတွေကနေတဆင့်လူတန်းတွားမှာဖြစ်တယ်လို့ရတိတောင်မြို့ကအလူငွေကောက်ခံသူတွေကပြောပါတယ်
။ချမ်းပြည်မြောက်ပိုင်းမူစေခရိုင်မုံကိုဒေတာဖက်မှာအာနာသိန်းစစ်ကောင်စီတပ်နဲ့ကိုကန်တမရော MNDA တို့အကြားတိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေပါတယ်။နိုဝင်ဘာလ3ရက်နေ့ကမုံကိုဒေတာကုန်းတပ်အကျော်ကောင်းလုံအောက်ဖက်နားမှာစစ်ကောင်စီတပ်နဲ့ကိုကန်တမရော MNDA တို့အကြားတိုက်ပွဲတရက်လုံးနီးပါးဖြစ်ပွားခဲ့တယ်လို့မုံကိုဒေတာခံတွေပြောပြချက်အရသိရပါတယ်။မုံကိုဘက်ကစစ်အင်အားထပ်ဖြည့်တဲ့စစ်ကောင်စီတပ်ရင်သန်းတွေကိုဖောင်းစင်ဖက်မှကိုကန်တကကြားဖြတ်တက်ခိုက်ခဲ့ပါသေးတယ်။ဒါအပြင်နိုဝင်ဘာလ၂ရက်နေ့တုန်းကလည်းရှမ်းပြည်မြောက်ပိုင်းလာရှိုးတိန်နီကြားနာဆမ်ကျွာမြောက်ပချမ်းမှာစစ်ကောင်စီတပ်နဲ့ကိုကန်တတို့အကြတိုက်ပွဲဖြစ်ပွားခဲ့သေးတယ်လို့ကိုကန်တဖက်ကထုတ်ပြန်ထားပါတယ်
။ကရင်ပြည်နယ်မြဝတီမြို့လေးကေကော်မြို့တစ်မှာကရင်စစ်ပေးဆောင်တွေနေထိုင်တဲ့နေအိမ်တွေမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကတအိမ်တက်တအိမ်စင်ဝင်ရောက်စစ်ဆေးမှုတွေပြုလုပ်နေပါတယ်။အောက်တိုဘာ31ရက်နေ့ကစပြီးစစ်ကောင်စီရဲ့အင်အား40ခန့်ရှိခြေမြန်တပ်ရင်းအမှ96တုံညာရှေ့တန်းလို့ရှာစစ်ကြောင်းကစစ်ဆေးမှုတွေပြုလုပ်နေတာပါ။လေးကီကော်မြစ်တဟာ KNU ကရင်မြို့သားအစည်းအရုံးတပ်မဟာ6ထင်းချုံနယ်မြေဖြစ်ပြီးလူထုကာကွယ်ရေးတပ် PDF တပ်ဖွဲ့ဝင်တွေရောက်ရှိနေတယ်ဆိုတဲ့တင်းကြောင်းဩဂုတ်လကတကြိမ်စက်တင်ဘာလကတကြိမ်စစ်ကောင်စီတပ်ကလူနေအိမ်တွေကိုဝင်ရောက်စစ်ဆေးခဲ့ပါတယ်။လေးကီကော်မြူတီဟာ KNU နဲ့မြန်မာအစိုးရတို့ငင်းချင်းဖော်နေတဲ့ကာလမှာ KNU ရဲ့တပ်မိသားစုတွေနဲ့စစ်ပေးဆောင်တွေနေထိုင်ဖို့အတွက်ဆိုပြီးဂျပန်နိုင်ငံ Nippon Foundation အကူအညီနဲ့ပြီးခဲ့တဲ့2014ခုနှစ်တုန်းကစတင်တည်ဆောက်တာလည်းဖြစ်ပါတယ်
ရှမ်းပြည်တောင်ပိုင်းမုံကွန်မြို့နယ်ပန်ကေတူအုပ်စုအတွင်းမှလေယာဉ်ထဲကျွဲချောင်းဖို့သွားတဲ့ကလေးတယောက်မိုင်းနှင်းမိပြီးတံရပြင်းထန်လို့သေဆုံးသွားခဲ့ပါတယ်။နိုဝင်ဘာလ၂ရက်နေ့မွန်းလွဲပိုင်းကပန်ကေတူအုပ်စုလွယ်ရွဲရွာနေစိုက်ထွန်းအေးအသက်18နှစ်ဟာသူ့ရဲ့ကျွဲတွေကိုရွာပြင်လဲခင်းမှသွားချောင်းဖို့ရွာကအထွက်ရွာမြောက်ဘက်မှမိုင်းနှင်းမိတာပါ။သူ့ကျွဲနှကောင်ကတော့မိုင်းနှင်းမိတဲ့နေရာမှာတင်ပွဲချင်းပြီးသေသွားပြီးစိုက်ထွန်းအေးကတော့ဆေးရုံမှာပဲသေဆုံးသွားခဲ့ပါတယ်။ RCSS နဲ့ SSPP ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်မုံကွမြို့နယ်ထဲမှာစစ်ပေးရှောင်ရင်မတော်တဆဖြစ်ပွားမှုလေယာခင်းစင်းရင်မိုင်းနှင်းမိမှုတွေကြောင့်သေဆုံးခဲ့သူတွေ9ယောက်ထပ်မံရှိနေပြီးဒဏ်ရာရတဲ့သူတွေလည်းရှိနေပါတယ်
။မကြသေးမီကမွန်ညီညွတ်ရေးပါတီ MUP ဥက္ကရာ19အောင်ကွယ်လွန်သွားတဲ့အတွက်လိလက်သွားတဲ့ဥက္ကရာနေရာမှာဒေါက်တာနိုင်လအောင်ကိုရာယီဥက္ကရာအဖြစ်ရွေးချယ်လိုက်တယ်လို့ပါတီပြောခွင့်ရနိုင်တလညီကပြောပါတယ်အောက်တိုဘာ30ရက်နေ့ကပဟိုလုံမှုဆောင်ရေးပေါ်အစည်းအဝေးခေါ်ယူကျင်းပပြီးခန့်အပ်လိုက်တာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးမှာတူဥက္ကရာတိနေရာကိုနိုင်ငံတိန်ခေါ်နိုင်ကျွန့်မွန်နဲ့တူဥက္ကရာနဲ့နိုင်ချမ်းတွဲတို့ကိုတို့မြင့်ခါတွားပါတယ်။သို့ပေမဲ့လည်းကွယ်လွန်သွားတဲ့ပါတီအထွေထွေတွင်ရင်းမှုဒေါက်တာမင်းနွယ်စိုးနေရာကိုတော့အစားထိုးခန့်အပ်မှုတွေမလုပ်ရသေးပါဘူး။ အသက်60ကျော်ရှိဒေါက်တာနိုင်လအောင်ဟာပြည်မနာရေစင်တက်ကရိုတိမွေးကုဆရာဝန်ဖြစ်ပြီး2020ထွေထွေရေကောက်ပွဲတုန်းကမွန်ပြည်နယ်ကြိုက်မြောင်းမြို့နယ်ပြည်နယ်အမတ်နေမဲဆန္ဒနယ်မှာရွေးချယ်ခံကိုဆက်လက်တူလဲဖြစ်ပါတယ်
အခုတင်လာတယ်ကိုဆက်လက်တင်ဆက်ပြီးသွားမှာပါအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမြောင်းနိုင်တဲ့သူရဲ့စစ်ကောင်းစီတပ်ဖွဲ့ဝင်တွေကချင်းလူမျိုးတွေအပေါ်လူမျိုးတုံးတက်ဖြတ်တဲ့စစ်ပွဲတွေဆင်နွှဲနေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ Federal ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာလျင်မုံစခေါင်းကပြောကြားလိုက်ပါတယ်ဒီကြောင့်ပြည်စုံကတော့ကိုရောဘတ်ကစူးစီးထားပြီးတော့ကိုဆိုင်မုံကတင်ဆက်ပေးထားပါတယ်
ချင်းပြည်နယ်တန်တလန်မြို့နယ်မှာဖြစ်ခဲ့တဲ့လူနေအိမ်တွေမီးလောင်ပျက်စီးမှုနဲ့မင်းတပ်မြို့တွင်ကတိုက်ပွဲနဲ့ပျက်စီးဆုံးရှုံးမှုတွေဟာချင်းလူမျိုးတွေအပေါ်လူမျိုးတုံးတပ်ဖြတ်တဲ့စစ်ပွဲတွေဖြစ်ဖန်တီးနေတယ်လို့ချင်းမျိုးတာတပ်ဦး CNF ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာလျံမုံစခေါင်းကအောက်တိုဘာ30ရက်နေ့ဗီဒီယိုမင်းခွန်းမှာထုတ်ဖော်ပြောကြားလိုက်ပါတယ
်ဒီနေ့ဒီအချိန်မှာမင်းအွန်လိုင်းနဲ့သူ့ရဲ့စစ်ကောင်စီများကကျွန်တော်တို့ချင်းလူမျိုးများပေါ်လူမျိုးတုံးတပ်ဖြတ်တဲ့စစ်ပွဲကိုအကြီးအကျယ်ဆင်နွှဲနေပါတယ်တလမ်းမြို့ကိုမစ်ဆူတိုက်ခိုက်ဖြစ်စီနေပါတယ်ကျွန်တော်တို့ချင်းလူမျိုးများအပေါ်လူမျိုးတုံးတက်ဖြစ်တဲ့စစ်ပွဲကိုပြီးခဲ့တဲ့ April မေလလောက်ကနေစပြီးဆင်နွှဲခဲ့တာဖြစ်ပါတယ
်အာနာဒေးစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမြောင်းလိုင်ရဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာချင်းပြည်နယ်မှာပြီးခဲ့တဲ့ April နဲ့မေလကလေးကစစ်စင်ကြီးတွေကြီးကျယ်ဆင်နွှဲခဲ့ပြီးခရီးရန်ဖျားเจ้าအပါဝင်လူနေအိမ်တွေမြေရှို့ဖျက်ဆီးခဲ့တာလုဆောင်ခဲ့တယ်လို့တောင်းနဲ့ချီတဲ့ချင်းတို့ထုတွေလည်းစစ်ပေးရှောင်နေရတာဖြစ်ပါတယ်။အောက်တိုဘာ29ရက်နေ့တုန်းကလည်းထန်တလန်းမြို့ကိုအာနာဒိန်စစ်ကောင်စီတပ်ကဒုတိယကြိမ်မီးတင်ရှို့တာကြောင့်ဖျားเจ้าနဲ့เจ้าအပါဝင်လူနေအိမ်164လုံးမီးလောင်ကျွမ်းပြာကျခဲ့ပါတယ်။စစ်ကောင်စီကထန်တလန်းမြို့ကိုမီးရှို့တဲ့ကိစ္စနဲ့ပတ်သက်ပြီးထန်တလန်းမြို့ကလူငယ်ကောင်းဆောင်တို့ကအဲ့ဒီနေရာအဖြစ်ပြက်တွေကိုခုလိုပြောပြပါတယ်။
ကျွန်တော်တို့တန်တလန်ဖက်ကတော့အခုတော်တော်ဆူရနေတာပေါ့နော်။ဟောမနေ့ဟိုစေနာကြီးလောက်ကနေဟောတန်တလန်ကဟောစစ်ကောင်စီတွေကမီဆူတာပေါ့နော်။အာမြို့မှာရေနီကစပြီးပေါ့နော်။အာစီဘီတိုင်းကနေတနေရပြောစေနာကြီးခွဲမှဆိုရင်ဒီဒီစီတီအချောင်းနီနာပဝင်ကျင်ပေါ့နော်။အာ900အကုန်လုံး600ပေါ့နော်။ဟုတ်ကဲ့။ဒီအာစစ်ကောင်စီတွေကမီဆူတာပေါ့နော်အင်္ဂလိပ်ကိုဟော
အလားတူဖလားမြို့မှာလည်းအောက်တိုဘာ17ရက်နေ့ကနေ25ရက်နေ့အတွင်းကျေးရွာပေါင်း300ဖျားကျောင်းအပါဝင်လူနေအိမ်40ကျော်ကိုစစ်ကောင်စီကမီးရှို့ဖျက်ဆီးခဲ့တယ်လို့အိမ်တရာကျော်ကိုလည်းဖောက်ထွင်းဖျက်ဆီးခဲ့တယ်လို့ချင်းကြီးရဖွဲ့ကဆိုပါတယ်အာနာဒင်းစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမြင့်အောင်လိုင်းနေနဲ့လက်ရှိလှုပ်ရက်တွေကိုရက်တမ်းပြီးတော့အ мян ဆုံးပြည်သူလူထုကိုတောင်းပန်ပြီးအာနာပြန်အပ်ဖို့ NUG ရဲ့ဝန်ကြီးဒေါက်တာလျံမုံစခေါင်းကအခုလိုဆက်ပြောပါတယ
်မြင့်အောင်လိုင်းနေနဲ့ပြည်သူလူထုတရားလုံးရဲ့ဒန်ခတ်မှုကိုမခံခင်စကဘာလုံးရဲ့ဒန်ခတ်အပစ်ပေးမှုကိုမခံခင်တမိုင်းရဲ့အပစ်ပေးမှုကိုမခံခင်အများဆုံးဆောင်ရွက်နိုင်တာတခုပဲရှိပါတယ်အဲ့ဒါကတော့ဘာလဲဆိုတော့သူအာနာတိန်တာဖားပါတယ်ဆိုပြီးတော့ပြည်သူလူထုထံမှာဝန်ချက်တောင်းပန်ဖို့ပဲဖြစ်ပါတယ်ပြည်သူလူထုကိုဝန်ချက်တောင်းပန်ပြီးတော့ပြည်သူလူထုကရွေးကောက်တင်မြှုပ်ထားသောအစိုးရထံမှာအများဆုံးအနာထွေပြောင်းပေးဖို့ပဲ
ချင်းပြည်နယ်တနနာမြို့မှာစစ်ကောင်စီတပ်တွေကအိမ်တွေကိုတိုက်ခိုက်မီးရှို့လုပ်ရက်တွေဟာအမေရိကန်ပြည်ထောင်စုကလည်းပြင်းပြင်းထန်ထန်ပြစ်တင်ဆုံးချလိုက်ပြီးမြန်မာစစ်တပ်ကိုလက်နက်ရောင်းတာတွေမလုပ်ဖို့အပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုကာကွယ်တဲ့အရေးယူမှုတွေကိုနိုင်ငံတကာအတိုင်းဝိုင်းကအရေးတကြီးဆောင်ရွက်ဖို့လိုအပ်နေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအောက်တိုဘာ31ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်မှာတိုင်းသားဘာသာစာပေတင် जा ပေးတဲ့ចောင်းဆရာဆရာမထောင်ကနန်းရှိပါတယ်စစ်ကောင်စီကတိုင်းပြည်အာဏာကိုထိန်းချုပ်ထားတဲ့ကာလကိုဗစ်ကာလတွေကြောင့်ចောင်းပိတ်ထားတဲ့ကာလဆပြီးတော့ဒီဆရာဆရာမတွေဟာဝင်ဝင်မရှိတဲ့အတွက်အခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်တိုင်းသားဘာသာပြဆရာဆရာမတွေဘာကြောင့်လစာမရတာလဲဘလို့မျိုးအခက်အခဲတွေရှိနေလဲအခုចောင်းပြန်ဖွင့်တော့လစာပြန်ရပါမလားဆိုတာကိုကိုမောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
။လာစာမရတဲ့အတော့အခက်ခဲဖြစ်နေတဲ့အခြေအနေကိုစိုက်တွေမျိုးကတိုင်ရန်သားဘာသာပြကြောက်ဆရာမတူဖြစ်သူမအေးခိုင်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
။ခဲကြီးကဘာမှကိုစီကိုစီရဲ့လာရတ
ာ။အခက်ခဲတွေကအလုံးကိုစီကိုစီရှိနေကြပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကတိုင်ရန်သားဘာသာပြခန့်လိုက်တော့ကျမတို့လည်းနောက်အလုပ်တစ်ခုကိုမပြောင်းချင်တော့ဘူး။လာစာကလည်းမရတော့လုံးဝအဆင်မပြေဘူး။ကျမတို့ကိုယ်ပိုင်အခွင့်ရေးလဲဆုံးရှုံးရတယ်။ တယံရဘာသာပြဆရာဆရာမတွေကိုနေစာလာပေးတနေ့လောက်အခလက်ထောက်ဆရာကျင်းလုံးနဲ့2019ခုနှစ်စက်တန်ဘာလနဲ့2019ခုနှစ်ဇွန်လတွေမှာတယံရဘာသာပြသဖို့တော့တယံရရဲ့ဝန်ကြီးဌာနကသူတို့ကိုတင်ရှင်းစနစ်ဖြင့်ခင်းထားခဲ့တာပါနေဖက်မှာတာဝန်ထမ်းဆောင်နေတဲ့တယံရဘာသာပြဆရာမမအီရွှေစုကတော့သူတို့လက်စာများတဲ့အကြောင်းအတိအကျမသိရဘူးလို့ရခိုင်ဘာသာနဲ့အခုလိုပြောပါတယ်အရင်နှစ်တွေကတော့ကိုပြင်းနဲ့ပိ မပြုတ်လို့လားအဲ့လိုမျိုးဖြစ်နေတယ
်လာစားမရတဲ့အတွက်အခက်အခဲတွေအများကြီးရှိတယ်လို့လည်းမအီချွေစုကအခုလို့စပြောပါတယ
်အခက်အခဲတွေကအများကြီးရှိပါတယ်ကျမတို့ကမိဘရှိလို့ထမင်းစားနေရတဲ့အခြေအနေဖြစ်နေပါတယ်ဒီလောက်လာစားနဲ့တခြားနေရာမှာကြမယ်ဆိုရင်တော့တေချာပေါက်ထမင်းငတ်မှာပါအခုကကို့ရွာမှာကြနေတာဖြစ်လို့နည်းနည်းခံတာပါတယ်ဒါပေမဲ့တစ်ခါတလေအခက်အခဲတွေကအများကြီးပါ
ရခိုင်ပြည်မှာတာယန်သားဘာသာပြဆရာဆရာမ2300ရှိုက်စီခရုရှိတယ်လို့ပြည်နေပညာရေးမှုယုံဆိုင်ရတွေအရသိရပြီးအသာဆင်းနေတဲ့အထကြောက်သားကြောက်သူတွေကိုကိုပိုက်ကာကွယ်စစ်ထုတ်ပြီးကြောက်တွေပြန်ဖွင့်မယ်လို့နတ်စကကောက်စီကကြေညာထားပါတယ်ကြောက်တွေပြန်ဖွင့်ရင်လာစားရမယ်လို့ပြောနေပေမဲ့ဘယ်တော့ရမယ်ဘယ်လောက်ရမယ်ဆိုတာမသိရသလိုအရန်ရက်တွေကိုတွားချပြီးတစုတလုံးတွေထုတ်ပေးဖို့ TA ဆရာဆရာမတွေကမျှော်လင့်နေကြပါတယ်
အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်မြောက်ပိုင်းမူစေခရိုင်မွန်ဂိုဒရာဖက်မှအာနာသိန်းစစ်ကောင်စီတပ်နဲ့ကိုကန် MNDAA တပ်တို့အကြားဒီတပတ်အတွင်းနစ်စင်ရဆက်တိုက်ပွဲဖြစ်ပွားနေပါတယ်။ကရင်ပြည်နယ်မြောက်ရီမြို့လေးကေကော်မြို့တက်မှာကရင်စစ်ဘေးရှောင်တွေနေထိုင်တဲ့နေအိမ်တွေကိုစစ်ကောင်စီတပ်ကတအိမ်တက်ဆင်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။
သောရှင်တွေကုနာဆင်နေခဲ့ကြရတာကတော့နယ်ဇက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။သောရှင်တွေကုနာဆင်ခဲ့ရတာကတော့ပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်လက်အတန်လွှင့်ပေးနေပါတယ်။သောရရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးခြင်းနဲ့သချင်းတောင်းခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကနေတချင်းဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ bombies@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလက်အကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာစစ်တပ်ပိုင်းဆက်သွယ်ရေးကုမ္ပဏီ Mind Tech ကအရာရှိတူရန်ကုန်မြို့ကနေအင်းကြီးမှာဒီကနေ့မနေ့ပိုင်းကတနက်နေ့ပြစ်သက်လှုပ်ကြံခံခဲ့ရကြောင်းစစ်ကောင်စီပြန်ကြားရေးကအတည်ပြုပြောဆိုပါတယ် Mind Tech ကုမ္ပဏီရဲ့ဗန္ဓာရေးအရာရှိချုပ်တာဝန်ယူထားသူအငိမ့်စားဗိုလ်မှူးတူဖြစ်တဲ့ဦးသိန်းအောင်ဟာမြန်ကုန်မြို့နယ်ခုနှစ်ရပ်ကွက်သူ့နေအင်းကြီးမှာပဲဇနီးနဲ့အတူလမ်းလျှောက်ပြန်လာတဲ့အချိန်လက်နက်ကင်အကြမ်းဖက်သမားရဲ့ပြစ်ခတ်မှုကြောင့်တင်းနှက်ထိမှန်တေဆုံးခဲ့ပြီးဇနီးဖြစ်သူကတော့ရန်ကုန်စေယုံကြီးမှာဆေးဝါးကုသမှုခံရတဲ့အကြောင်းစစ်ကောင်စီပြန်ကြားရေးကသတင်းမီဒီယာတွေကိုတုံ့ပြန်ဖြေကြားထားပါတယ်။မကြသေးခင်လပိုင်းဒီကလေးက Mind Tech ဆက်သွယ်ရေးကုမ္ပဏီနဲ့တာဝါတိုင်းတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေတိုးလာခဲ့ပြီးအခုကုမ္ပဏီဝန်ထမ်းထိတ်တန့်အရာရှိကြီးတူလှုပ်ကြံမှုပေါ်ပေါက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအုပ်ချုပ်တာကိုလက်မခံတဲ့ဘာသာရေးဆိုင်ရာအဖွဲ့အစည်းမျိုးစုံကိုမြန်မာစစ်တပ်ကဖိနှိပ်ချုပ်ချယ်နှိမ်နင်းနေတယ်လို့ဘာသာရေးခေါင်းဆောင်တွေကပြောပါတယ်မြန်မာနိုင်ငံအတွင်းလူဦးရေစစ်စစ်ဆီရခိုင်နှုန်းကဗုဒ္ဓဘာသာကိုးကွယ်ကြပြီးခရစ်ယာန်အစ္စလာမ်ဟိန္ဒူနဲ့တခြားဘာသာကိုးကွယ်သူတွေလည်းရှိတာပါဆရာနာသိမှုကိုစန့်ကျင်ပြီးလမ်းပေါ်ထွက်ဆန္ဒပြတဲ့အထက်ဗုဒ္ဓဘာသာဖုန်းတော်ကြီးတွေမွတ်စလင်နဲ့ခရစ်ယာန်တွေလည်းပါဝင်ခဲ့ကြပါတယ်ခင်ဗျာမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်မှုတိတိတသာကျဆင်းလာနေတာမှာနေ့စဉ်ကူးစက်မှုနှုန်း900ခန့်လောက်အောက်မှာရှိနေတာဆက်ရရှိသွားပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကူးစက်ရောဂါတက်ဖျက်ရေးဌာနဝန်ကြီးချုပ်မှဒေါက်တာခင်ခင်ကြီးကသူမရဲ့ Facebook လူမှုကွန်ရက်မှာရေးပါတယ်တကယ်လို့သာကူးစက်မှုနှုန်း900ခန့်လောက်အောက်14ရက်ဆက်တိုက်ရှိနေမှာဆိုရင်လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ COVID-19 တတိယလိုင်းကနေကျော်လွှားနိုင်ပြီဖြစ်ကြောင်းလည်းရေးသားထားပါတယ်ခင်ဗျာကမ္ဘာကြီးဆင်းလန်းဆိုပြေးကိုဥတီမဲ့ကမ္ဘာလုံးဆိုင်ရာအခြေခံစောက်အုံစီမံကိန်းကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကုလသမဂ္ဂဥတုရာသီညီလာခံအတွင်းတင်ပြခဲ့တာမှာ2050ခုနှစ်မှာရေရှည်တည်တံ့ပြီးလေထုညဉ့်ညမ်းမှုလုံးဝပပျောက်သွားစေတဲ့အပြင်တရုတ်တို့ရဲ့ကမ္ဘာလန်းစီမံကိန်းအတွက်တခြားရွေးချယ်စရာလမ်းတစ်ခုဖြစ်တယ်လို့ COP26 ညီလာခံပြုလုပ်တဲ့ဆွေးနွေးပွဲအတွင်းပြောကြားခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကမစုမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်းနဲ့ဂျိုဂီလ်တို့ဖြစ်ပါတယ်။ View American အတန်ရဲ့ဂျာတော်ရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line kilometer 1925 32တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးအန္တရာယ်ခင်းဝေးပြီးတော့လူရပန်းနိုင်ကိုအမြန်ဆုံးရှောက်လန်းနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်။ကျွန်တော်ရန်နိုင်ပါThis program has come to you from